Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်အမေရိကန်ပြည်တော်စု Washington DC မြို့တော် VOA American တန်ရက်2022ခုနှစ်စက်တင်ဘာလ22ရက်နေ့ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ2540 58တို့ကနေတိုက်ရိုက်ထုတ်ဝေနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင
်မင်္ဂလာပါရှင်ဒီကနေ့မနက်သတင်းအစီအစဉ်ကိုကိုစော်မိုးကျော်နဲ့အတူကျမအင်ဂျင်နိုင်ကတင်ဆက်မှာပါဒီကနေ့မနေ့အတွက်တော့နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့86ကြိမ်မြောက်အထွေထွေညီလာခံမှာနိုင်ငံရေးပြဿနာအင်အားသုံးဖြည့်ရှင်းမှုတွေအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတတိပေးပြောကြားလိုက်တဲ့သတင်းနဲ့အတူဆူဒန်နိုင်ငံမှာအာဏာသိမ်းမှုမအောင်မမြင်ဖြစ်ခဲ့ရတဲ့သတင်းစတဲ့အကြောင်းအရာတွေနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပါရှင်
။ကောင်းပါပြီရှင်။ကမ္ဘာကြီးရာအခက်ခဲတွေကိုအတူလက်တွဲပြီးခိုင်ခိုင်မာမာရင်ဆိုင်ကြဖို့အမေရိကန်သမ္မတကကုလသမဂ္ဂမိန့်ခွန်းမှာပြောဆိုသွားပါတယ်
။ Banana corruption activists, human rights defenders, the journalists, the peace protesters on the front lines of this struggle in Belarus, Burma, Syria, Cuba, Venezuela and everywhere in between.
သမရပိုက်တင်ပါရှင်ဒီနောက်မှာတော့ဒီမော့ဆိုးမှာဆစ်ဆောင်တွေရိတ်ခါပြက်လက်မှုအခြေအနေအင်းစိန်မှာဖန်ခံထားတဲ့ American သတင်းသမားဒင်းနီဖင်စတာရဲ့အမှုသွားအမှုလားထိုင်းဘက်မှာတော့ခိုးဝင်ရိုဟင်ဂျာတချို့ဖန်ခံရတဲ့အကြောင်းသတင်းဆောင်မတွေကိုနားဆင်ရပါမယ်ဒီနောက်မှာတော့ American နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့အင်ကာနိညချန်ဆွေးနွေးခန်းကိုလည်းပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမတ်အင်ဂျင်နိုင်နဲ့ကိုစော်မိုးကျော်တို့ပြောပြပေးပါမယ်ရှင်
ဒီရောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့86ကြိမ်မြောက်အထွေထွေညီလာခံကိုတက်ရောက်လာတဲ့ American သမ္မတဂျိုးဘိုင်ဒန်ဟာ Australia ဝန်ကြီးချုပ် Scott Morrison နဲ့အင်္ဂါနေ့ကတီးခြားတွေ့ဆုံခဲ့ပါတယ်။ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲနဲ့ပတ်သက်လို့ထုတ်ပြန်တဲ့အင်ဖြူတော်ကြေညာချက်မှာ San Tambore နဲ့အပြန်အလှန်အကျိုးစီးပွားတွေကိုအခြေခံတဲ့လွတ်လပ်ပြီးပွင့်လင်းတဲ့ Indo-Pacific ဒေသဖြစ်ဖို့သူတို့ရဲ့တန်ထိတ်တန်ကိုခေါင်းဆောင်နှစ်ဦးလုံးကကတိပြုခဲ့ကြတယ်လို့ဖော်ပြထားပါတယ်။ဒါအပြင်အခြေခံနိုင်ငံကစီမင်းစည်းကမ်းတွေကိုချိန်ချောက်မှုတွေကနေကာကွယ်ဖို့တမိုင်းဝင်မိဖက်အဖွဲ့အစည်းတွေအဖွဲ့ဝင်သစ်တွေပါဝင်ကမ္ဘာတဝန်းကမဟာမိတ်တွေနဲ့မိဖက်နိုင်ငံတွေကြားလက်တွဲလှုပ်ဆောင်ဖို့အရေးကြီးတယ်ဆိုတဲ့အချက်ကိုသူတို့နှစ်ဦးလုံးကသဘောတူခဲ့ကြပါတယ်။အင်္ဂါနေ့နှောင်းပိုင်းမှာတော့သမ္မတဘိုင်ဒန်ဟာဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နဲ့ Washington DC မှာတွေ့ဆုံခဲ့ပါတယ်။ဒါအပြင်ဒီသတင်းပတ်နှောင်းပိုင်းမှာအမေရိကန်ကအင်ရှင်ဖြစ်လက်ခံကျင်းပမယ် COVID-19 ထိပ်သီးအစည်းအဝေးမှာလည်းအိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီနဲ့ဂျပန်ဝန်ကြီးချုပ်ဆူဂါရိုနဲ့လည်းသမ္မတဘိုင်ဒန်တွေ့ဆုံမှုရှိပါရဲ့ရှင်
။မြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်ကနိုင်ငံတချို့မှာနိုင်ငံရေးပြဿနာတွေကိုအင်အားသုံးဖြည့်ရှင်းမှုတွေရှိနေတဲ့အပေါ်ကုလသမဂ္ဂအတွင်းမှုချုပ်ကသတိပေးလိုက်ပါတယ်
။ We are seeing an explosion in seizures of power by force. Military coups
အနာဂတ်အင်အားသုံးရယူတဲ့လုပ်ရည်တွေတော်တော်များများတွေ့နေရပါတယ်။စစ်အာဏာသိမ်းတာတွေလည်းပြန်ပေါ်လာပါတယ်။နိုင်ငံတကာအတိုင်းအဝိုင်းကြားညညမှုအားနေတဲ့အတွက်လဲအထောက်အကူမရဖြစ်နေပါတယ်လို့ကုလသမဂ္ဂတွင်ရမှုချုပ်အန်တိုနီယိုဂူတာရက်ကအင်္ဂါနေ့ကုလသမဂ္ဂညီလာခံမိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်။တစ်ဆက်တည်းမှာပဲတရုတ်နဲ့အမေရိကန်ရဲ့တင်းမာမှုကြောင့်လုံခြုံရေးကောင်စီမှာအင်အားစုပေါင်းစုံဘက်ပေါင်းစုံပါဝင်ဖြည့်ရှင်းဆောင်ရွက်နိုင်ရေးကိုအခက်အခဲအဟန့်အတားတွေဖြစ်နေစေတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂတွင်ရမှုချုပ်ရဲ့မိန့်ခွန်းထဲမှာကဘာကြီးရင်ဆိုင်နေရတဲ့ပြဿနာအရရနဲ့ပတ်သက်ပြီးဘဝတသက်တာမကြုံစဘူးထူးခဲ့တဲ့အကြက်တဲနေတဲ့တုံချွေကြုံတွေ့နေရပြီးဒီအကြက်တဲတွေကိုဝိုင်းဝန်းဖြည့်ရှင်းနိုင်ဖို့တိုက်တွန်းနှိုးဆော်လိုက်ပါတယ်။ကဘာကြီးရင်ဆိုင်နေရတဲ့အကြက်တဲတွေထဲမှာရာသီဥတုအပြောင်းအလဲပြဿနာနဲ့ကိုဗစ် -19 ကာယရောဂါအပြင်နိုင်ငံတချို့မှာဖြစ်ပွားခဲ့တဲ့ရုံးဝန်ဆန်ခတ်မှုတွေဟာထည့်သွင်းပြောကြားတော့ပါတယ်။ကိုဗစ်ကာကွယ်ရေးတုံ့ပြန်ဆောင်ရွက်မှုမှာကုလသမဂ္ဂအနေနဲ့ထိတ်ဆုံးကနေဦးဆောင်လုပ်ကိုင်နေကြောင်းနဲ့ကိုဗစ်ရောဂါတုံ့ပြန်ဆောင်ရွက်ရေးမှာချမ်းသာတဲ့နိုင်ငံကြီးတွေအနေနဲ့နိုင်ငံရေးအရာဆန္ဒမရှိဘဲတကူကောင်းဆန်ကြရတယ်လို့ဝေဖန်ပြီးတန်ဖိုးရှိလာတဲ့ကာကွယ်ဆေးတွေကိုအလားတက်ဖြစ်အောင်လုပ်ဖြစ်ကြတယ်လို့ပြောဆိုခဲ့ပါတယ်
။မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ဟာမှတ်တမ်းတင်ကဲဘူးသမျှအနေဆုံးအဆင့်ကိုရောက်နေတယ်လို့ Freedom House အဖွဲ့ကပြောပါရယ်ကမ္ဘာတဝန်းအင်တာနက်လွတ်လပ်ခွင့်ကိုစောင့်ကြည့်လေ့လာပြီးနှစ်စဉ်အစီရင်ခံစာထုတ်ပြန်နေတဲ့ Washington DC အခြေစိုက် Freedom House အဖွဲ့ရဲ့မနေ့ကအစီရင်ခံစာထဲမှာအဲ့ဒီလိုအပြင်းထန်ဝေဖန်ထားတာပါနိုင်ငံတစ်ခုချင်းစီရဲ့အင်တာနက်လွတ်လပ်ခွင့်ကိုအဆင့်1 အနိုင်ဆုံးနဲ့အဆင့်တရာအမြင့်ဆုံးအဖြစ်အဆင့်ခွဲခြားသတ်မှတ်ထားရမှာမြန်မာနိုင်ငံကိုမနစ်ကထက်14ဆင့်လျှော့ချပြီးအဆင့်10ခုမှာသတ်မှတ်ထားတာပါဒါဟာ Freedom House အဖွဲ့ကစပြီးမှတ်တမ်းတင်ကြတဲ့ကဆိုရင်အဆင့်အများဆုံးကျဆင်းမှုဖြစ်တယ်လို့အစင်ခန်းစာမှာဖော်ပြထားပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အင်တာနက်ကိုပိတ်ပစ်ခဲ့တာ Social Media ကိုပိတ်ပစ်တာလွတ်လပ်တဲ့သတင်းဌာနတွေရဲ့လုပ်ငန်းလုပ်ကိုင်ခွင့် license တွေကိုရုပ်သိမ်းခဲ့တာနည်းပညာကုမ္ပဏီတွေစီကနေအင်တာနက်အသုံးပြုသူတွေရဲ့ပုံကိုရေးအချက်လက်တွေပေးဖို့အတင်းကျပ်တောင်းယူခဲ့တာစတဲ့လုပ်ရက်တွေကို Freedom House အဖွဲ့ကထောက်ပြထားပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမှာ Al-Qaeda အတန်းဖက်အဖွဲ့နဲ့ Islamic အစွန်းရောက် ISIS အတန်းဖက်အဖွဲ့တွေနဲ့ပတ်သက်တဲ့စစ်သေးကြတွေဆက်ရှိနေနိုင်တယ်ဆိုတဲ့အမေရိကန်ရဲ့စိုးရိမ်ချက်ဟာအထင်မြင့်မရှိဘူးလို့တာလီဘန်ပြောရေးဆိုခွင့်ရှိသူဇဘီဟူလာမူဂျာဟစ်ကအင်ကာနီမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်ဒီသတင်းစာရှင်းလင်းပွဲမတိုင်မီပြီးခဲ့တဲ့ရသက်တပ်အကုံပိုင်းကတာလီဘန်တွေကိုပြစ်မှတ်ထားပြီးဘုံကွဲတိုက်ခိုက်တာဟာအာဖဂန်အခြေစား ISISK အဖွဲ့ကသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့ပါတယ်အယ်ခိုင်ဒါအဖွဲ့နဲ့အစ္စလာမစ်ISIS အဖွဲ့တွေဟာအာဖဂန်နစ္စတန်ကိုပြန်လည်ဝင်ရောက်ဖို့လုပ်နေတဲ့ဆိုတဲ့အမေရိကန်ထောက်လှမ်းရေးဌာနရဲ့ပြောကြားချက်ကိုတာလီဘန်ပြောရေးဆိုခွင့်ရှိသူကတုံ့ပြန်ပြောဆိုခဲ့တာပါအရှေ့လက်ပိုင်းဒေသ IS အဖွဲ့တွေနဲ့အဆက်အသွယ်ရှိတယ်ဆိုတဲ့အာဖဂန်ဒေသခံ ISISK အဖွဲ့ဟာထူးထူးခြားခြားချင်းချောင်းနိုင်လောက်တဲ့အခြေအနေမရှိဘူးလို့တာလီဘန်ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်အမေရိကန်ဗဟိုထောက်လှမ်းရေးဌာန CIA ရဲ့ဒုတိယညွှန်ကြားရေးမှူးဒေးဗစ်ကိုဟန်ကတော့ Al-Qaeda အဖွဲ့တွေအာဖဂန်မှာပြန်လည်လှုပ်ရှားမဲ့လက္ခဏာတွေတွေ့မြင်နေရတယ်လို့ပြောဆိုခဲ့ပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5.85 နဲ့ဖိုင်လမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါတယ်ရှင
် VOA American အတန်ရဲ့သတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်ဆူဒန်နိုင်ငံမှာအင်ကာနီကအောင်မြင်မှုမရခဲ့တဲ့အာဏာသိမ်းမှုကိုသမရဟောင်းအိုမာအယ်ဘာရှာနဲ့ဆက်နွယ်နေတဲ့စစ်တပ်နဲ့နိုင်ငံရေးသမားတွေကပူးပေါင်းစီစဉ်ခဲ့တာဖြစ်တယ်လို့ဆူဒန်ဝန်ကြီးချုပ်အဗ်ဒလာဟမ်ဒေါက်ကရုတ်တံကနေအခုလိုကြေညာသွားပါတယ
်။ကလဘ်မူဒဘရ်မင်ဂျီဟတ်ဒါခလ်ဝခါရီဂျ်အလ်ကွာတ်အလ်မုဆလဟာ
ဘာဖြစ်တယ်လဲလို့ပြောရရင်ပြည်ရင်းပြည်ပမှာရှိတဲ့လက်နက်ကိုင်အုပ်စုတွေကြိုးကိုင်အာဏာသိမ်းမှုပဲဖြစ်ပါတယ်ဒါဟာအရက်သားတွေရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုဖျက်သိမ်းမှုအရေးအာဏာရှင်ရဲ့ကြိုးပမ်းမှုကြာရှုံးချိန်ကစပြီးသူ့ရဲ့အကျွင်းအကြံတွေရဲ့နောက်ဆက်တွဲလှုပ်ဆောင်မှုတစ်ခုပဲဖြစ်တယ်လို့သူကပြောသွားတာပါဒီအာဏာသိမ်းဖို့ကြိုးပမ်းမှုကိုမြို့တွေမှာဥပဒေကိမဲ့တဲ့လုပ်ရက်တွေနဲ့ကြဲကြဲပြန့်ပြန့်ဥအောင်ပြင်ဆင်ခဲ့ကြတယ်လို့လည်းဝန်ကြီးချုပ်ကပြောပါရယ်နိုင်ငံအရှိပိုင်းကအခြေအနေကိုအတုံးချပြီးနိုင်ငံပိုင်လမ်းတွေနဲ့စိတ်ကမ်းတွေကိုပိတ်ဖြစ်ဖို့နဲ့ရေနံထုတ်လုပ်မှုကိုတားမြစ်ဖို့စတာတွေကိုစီစဉ်ခဲ့ကြတာဖြစ်တယ်လို့လည်းသူကဆိုပါရယ်အခုလိုအာဏာသိမ်းဖို့ဆိုတဲ့ကြိုးပမ်းမှုဟာဆူဒန်နိုင်ငံမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုမီးပောင်းထိုးပြခဲ့တာဖြစ်ပါတယ်။ဆယ်စုနှစ်သုံးခုကြာအာဏာရှင်ဖြစ်အုပ်ချုပ်ခဲ့တဲ့သမရဘာရှာဟာဒီစစ်တပ်ကိုဆန့်ကျင်ဖယ်ရှားလိုက်ပြီးတဲ့နောက်ဒီမိုကရေစီအသွင်ကူးပြောင်းရေးနှစ်နှစ်ကြာလာတဲ့အချိန်မှာအခုလိုဖြစ်ရမျိုးကြုံတွေ့ခဲ့ရတာဖြစ်ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုမှာပြည်တွင်းအချမ်းဖက်သမားတွေရဲ့ရန်ဟာတိတိသားသားတိုးလာနေတယ်လို့တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးဌာနတာဝန်ရှိသူတွေကအင်္ဂါနေ့ကလွှတ်တော်ကြားနာပွဲမှာထွက်ဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုအပြင်းထန်ထိန်းချုပ်နေတာဟာပြည်တွင်းပြည်အကြမ်းဖက်သမားတွေရဲ့ရန်ကအဓိကဖြစ်ပါတယ်။လူပြူကြီးစိုးရဲ့အယူဆလူတူးချင်းစီရဲ့နှင်နာမှုတွေကိုအခြေခံတဲ့ခံစားချက်တွေကြောင့်စန့်ကျင်လှုပ်ရှားမှုတွေတိုးလာနေတယ်လို့လုံခြုံရေးအရာရှိတွေကလွတ်တော်မှာထွက်ဆိုပါတယ်။လွန်ခဲ့တဲ့16လကနေ18လအတွင်းအမှုပေါင်း1000လောက်ရှိရာကနေ2900အထိနှစ်ဆလောက်မြင့်တက်လာခဲ့တယ်လို့ FBI ဘူစုံစမ်းရေးဌာနအကြီးအကဲ Christopher Wade ကလွတ်တော်မှာထွက်ဆိုခဲ့ပါတယ်။
American အခြေစိုက်ဆေးဝါးကုမ္ပဏီ Johnson & Johnson ကနေတတိယအဆင့်စမ်းသပ်စစ်ဆေးချက်တွေအရသူတို့ရဲ့ COVID-19 ကာကွယ်ဆေးကိုအရင်ထိုးထားသူတွေအနေနဲ့နှစ်လအကြာဒုတိယအကြိမ်မြောက်ထိုးနိုင်မယ်ဆိုရင်64ရာခိုင်နှုန်းထိထိရောက်မှုရှိတယ်ဆိုတာကိုပြသခဲ့တယ်လို့အင်္ဂါနေ့ကကြေညာလိုက်ပါတယ်။ Johnson & Johnson website မှာတင်ထားတဲ့သတင်းထုတ်ပြန်ချက်အရသူတို့ကာကွယ်ဆေးရဲ့ booster shot နောက်ဆက်တွဲထိုးနိုင်မှုရဲ့အပြည့်အဝအကျိုးသက်ရောက်မှုကိုဖော်ပြထားရမှာ American နိုင်ငံအတွင်းစမ်းသပ်မှုတွေအရာ booster shot ကိုထိုးနှံပြီးတဲ့နောက်အနည်းဆုံး14ရက်အကြာ covid စဖြစ်သူတွေအတွက်ဆိုးရွားတဲ့ရောဂါလက္ခဏာကို100ရာခိုင်နှုန်းထိကာကွယ်နိုင်တယ်ဆိုတာကိုတွေ့ရှိခဲ့ကြောင်းထုတ်ပြန်ထားပါတယ်ရှင
်။တိုင်းကျပြည်စစ်စိတ်ရှိသူတွေဟာ covid-19 ကာဝယ်ရေးမှာပိုပြီးစည်းကမ်းလိုက်တာပါဝင်ဆောင်ရွက်ကြတာကိုတွေ့ရတယ်လို့ New York တက္ကသိုလ်ရဲ့လေ့လာမှုတစ်ခုကဖော်ပြပါတယ်။တိုင်းချစ်ပြည်ချစ်စိတ်ရှိသူတွေဟာမျက်နှာဖုံးတတ်တာတို့ social distancing 6ပေခွာနေတာစတာတွေကိုပို့ပြီးလိုက်ညာရတယ်လို့နိုင်ငံပေါင်း80ကျော်ကိုလေးလာခဲ့တဲ့ဒီလေးလာမှုကပေါ်ပြထားပါတယ်ဒီလူတွေဟာအများပြည်သူကျန်းမာရေးကိစ္စအတွက်မိမိတူးချင်းရဲ့လူလားချက်ခံစားချက်တွေကိုစွန့်လွတ်နှင်တာခံကြတယ်လို့လေးလာရေးကိုဥဆောင်လုပ်ကင်ခဲ့တဲ့ပါမောက်က Jay Bevel က VOA ကိုပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှလည်းနိုင်ငံရေးပါတီနဲ့နိုင်ငံရေးအယူအဆပေါ်မှာမူတည်ပြီးကိုဗစ်တုတ်ပြန်ဆောင်ရွက်ရေးမှာလိုက်နာမှုတွေကွာခြားခဲ့ပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ရင်ချင်နိုင်တဲ့ကိုစောမိုးကျော်တို့ပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းခန်းတွေကိုတင်ပြပေးမှာဖြစ်ပါတယ်ကဘာတဝါစိန်ခေါ်မှုတွေကိုရင်ဆိုင်တာမှာအတူလက်တွဲရင်ဆိုင်သွားဖို့ကုလသမဂ္ဂအထွေထွေညီလာခံမင်ကွန်းမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံအပါအဝင်ကဘာတဝါကဖိနှိပ်မှုတွေပဋိပက္ခတွေရာသီဥတုဖောက်ပြန်မှုတွေနဲ့ကပ်ရောဂါတွေလိုစိန်ခေါ်မှုတွေကိုဖြေရှင်းတာမှာတန်တမာရေးနီလန်းတွေကိုအပြင့်အထန်ကျင့်သုံးမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။သမ္မတဘိုင်ဒန်ရဲ့ကုလသမဂ္ဂအထွေထွေညီလာခံမင်ကွန်းကထူးခြားချက်တွေကိုနယူးယောက်ကုလသမဂ္ဂရုံးချုပ်က VOA သတင်းတောက်မာဂရက်ဘယ်ရှာနဲ့ဝါရှင်တန်ကအနီတာပါဝဲလ်တို့သတင်းပေးပို့ထားတာကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
။ကုလသမဂ္ဂထွေထွေညီလာခံမှာပထမဆုံးအကြိမ်ဖြစ်အင်္ဂါနေ့ကမင်ကွန်းပြောကြားမှာသမ္မတဂျိုးဘိုင်ဒန်ကကမ္ဘာတဝန်အမေရိကန်ပြည်သူကတန်တမာရေးနီလန်းတွေနဲ့အပြင်းထန်ကြိုးပမ်းဆောင်ရွက်မယ်အကြောင်းပြောဆိုလိုက်တယ်လို့တစ်ချိန်တည်းမှာစီးရဲခက်သည့်ဖြစ်မလာအောင်ရှောင်ရှားမယ်အကြောင်းလည်းဂရီးပြုပြောကြားသွားခဲ့တာပါ။ကမ္ဘာမှာအင်အားအကြီးဆုံးဖြစ်တဲ့အမေရိကန်အနေနဲ့စီးရဲရဖြစ်ရှင်းတဲ့နီလန်းကိုနောက်ဆုံးမလွဲမရှောင်တဲ့အခြေအနေမှသာအသုံးပြုမှာဖြစ်တဲ့အကြောင်းလည်းပြောကြားခဲ့ပါတယ်။ COVID ကာယောဂါနဲ့ရာသီဥတုဖောက်ပြန်မှုတွေလို့ကမ္ဘာကြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုထိထိရရဖြစ်ရှင်းဖို့လည်းနိုင်ဝတ်ကြံမင်းကမှထည့်သွင်းပြောကြားခဲ့တာပါ။
This is the clear and urgent choice that we face here at the dawning of what must be a decisive decade.
ကျွန်တော်တို့ကဘာကြီးအတွက်အဆုတ်ဖြတ်ပေးမဲ့ဆယ်စုနှစ်တစ်ခုအဆုံးသတ်ချိန်မှာရင်ဆိုင်နေရတဲ့အရေးကြီးတဲ့ရွေးချယ်မှုတစ်ခုပါ။ကျွန်တော်တို့အနာဂတ်ကိုအဆုံးဖြတ်ပေးမဲ့ဆယ်စုနှစ်တစ်ခုလည်းဖြစ်ပါတယ်။ကဘာမိသားစုအနေနဲ့အရေးကြီးတဲ့ပြဿနာကြီးတွေနဲ့ရင်ဆိုင်နေရတဲ့တစ်ချိန်ထဲမှာပဲအခွင့်အလန်းတွေကိုလက်မလွတ်ပဲလူလူလားလားနဲ့ဖြည့်ရှင်းကြမယ်ဆိုရင်အခွင့်အလန်းကောင်းကြီးတွေလည်းခံစားရနိုင်ပါတယ်
။နိုင်ငံရေးစီးပွားရေးဩဇာရှင်ဝါကြီးထွားလာနေပြီးအမေရိကန်နဲ့ပြန်ဖက်ဖြစ်လာနေတဲ့တရုတ်နိုင်ငံကိုနာမည်တက်မပြောပေမဲ့ပြစ်ခတ်တွေကြီးထွားမလာအောင်ကြိုးပမ်းမဲ့အကြောင်းလဲသမ္မတဘိုင်ဒန်ကမိန့်ခွန်းမှာထည့်ပြောသွားပါတယ်။ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားမသိမမျှဖြစ်နေမယ်ဆိုရင်စီးပွားရေးနဲ့ဖွံ့ဖြိုးမှုဆိုင်ရာစိန်ခေါ်မှုတွေကိုဖြည့်ရှင်းဖို့ဖြစ်နိုင်မှာမဟုတ်ကြောင်းလဲကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းသတိပေးပြောဆိုထားတာပါ။သမ္မတဘိုင်ဒန်ကတော့ထိတ်တဲအခြေအနေတွေကိုရှောင်လွှဲနိုင်အောင်ကြိုးပမ်းမယ်အကြောင်းအထွေထွေညီလာခံမိန့်ခွန်းမှာထည့်ပြောသွားပါတယ်
။ We're not seeking. Say it again. We are not seeking a new cold war or a world divided into rigid blocks.
စစ်အခက်အခဲဖြစ်ဖို့ကျွန်တော်တို့ကြိုးပမ်းနေတာမဟုတ်ပါဘူး။ထပ်ပြောချင်ပါတယ်။အုပ်စုဖွဲ့ပြီး꽌ပြားနေတဲ့ကဘာကြီးဖြစ်ဖို့စစ်အခက်ဖြစ်ဖို့ကျွန်တော်တို့ကြိုးပမ်းနေတာမဟုတ်ပါဘူး။ COVID-19 ရာသီဥတုဖောက်ပြန်မှုနျူကလ িয়ার ပြန်ပွားမှုတွေလိုအရေးကြီးတဲ့ချင်းချောက်မှုတွေကိုအတူတကွမဖြေရှင်းဘူးဆိုရင်ကျွန်တော်တို့ရဲ့ပြက်ကွက်မှုတွေအတွက်အကျိုးဆက်တွေခံစားရနိုင်တာကြောင့်တခြားအပိုင်းတွေမှာသဘောထားကွဲလဲမှုတွေရှိနေရင်တောင်မှအားလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုငြိမ်းချမ်းစွာဖြေရှင်းဖို့ကြိုးပမ်းတဲ့ဘယ်နိုင်ငံနဲ့မဆိုအတူလက်တွဲဖို့အမေရိကန်ပြည်ထောင်စုကအသင့်ရှိနေပါတယ်
ထရီညီလကံမင်းကုန်းမှာပဲနှစ်ပေါင်း20ကြာအာဖဂန်စစ်ပွဲဆုံးသက်ပြီးအမေရိကန်တပ်တွေပြန်ရုပ်သိမ်းဖို့ဆုံးဖြတ်ချက်နဲ့ပတ်သက်လို့လည်းကာကွယ်ပြောဆိုသွားပါတယ်။ရှေ့လာမယ့်အနာဂတ်မှာကိုဗစ်ကပ်ရောဂါကအစရာသီဥတုငြိမ်းချမ်းရေးလုံခြုံရေးလူ့ခွင့်ရေးပြဿနာတွေအစုံကမ္ဘာကြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဥဆောင်ဖြစ်ရှင်းသွားမှာဖြစ်ကြောင်းလည်းသမ္မတဘိုင်ဒန်ကကြေညာခဲ့တာပါ။ဒီမိုကရေစီထွန်းကားတဲ့ကမ္ဘာကြီးမှာအာဏာရှင်တွေအတွက်နေရာမရှိဘူးလို့လည်းပြောသွားပါတယ်
။ Indiana corruption activist, human rights defenders, the journalists, the peace protesters. On the front lines of this struggle in Belarus, Burma, Syria, Cuba, Venezuela, and everywhere in between.
အဂတိလိုက်စားမှုတိုက်ဖျက်ရေးလှုပ်ရှားသူတွေ၊လူ့အခွင့်အရေးကာကွယ်ဆောင်ရှောက်သူတွေ၊သတင်းသမားတွေ၊ငြိမ်းချမ်းစွာဆန္ဒပြလှုပ်ရှားသူတွေဟာ Belarus, Myanmar, Syria, Cuba, Venezuela နဲ့ကမ္ဘာတဝန်းမှာရှေ့တန်းကနေကြိုးစားရုန်းကန်နေကြပါတယ်။
ဒီမိုကရေစီစနစ်ကသာလူတွေရဲ့အစွမ်းစားတွေကိုအပြည့်အဝအသုံးချခွင့်ရနိုင်တဲ့အကြောင်းလဲသမ္မတဘိုင်ဒန်ကထရီညီလာခံမင်းကွန်းမှာပြောဆိုသွားခဲ့တာပါ။နယူးယောက်ကုလသမဂ္ဂရုံးချုပ်ကနှစ်ပတ်လည်ထရီညီလာခံမှာတော့ကမ္ဘာကောင်းဆောင်တွေကနိုင်ငံတကာနဲ့ဒေသရင်းအရေးတွေနဲ့ပတ်သက်လို့ယက်တိချက်တွေမူဝါဒတွေကိုတင်ပြလေရှိပါတယ်။အဖွဲ့ဝင်193နိုင်ငံပါဝင်တဲ့ထရီညီလာခံကိုကိုဗစ်ကပ်ရောဂါကြောင့်နိုင်ငံတကာကောင်းဆောင်100လောက်သာဒီနှစ်မှာလူကိုယ်တိုင်တက်ရောက်ကြမှာဖြစ်ပြီးတရုတ်၊အီရန်၊အီဂျစ်ဆိုမာလီယာခေါင်းဆောင်တွေအပါအဝင်နိုင်ငံခေါင်းဆောင်တချို့ကတော့ကြိုတင်ပြင်ဆင်ထားတဲ့ဗီဒီယိုမင်းငွန်းတွေပေးဖို့ပြောကြဖို့စီစဉ်ထားကြတာပါဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းနိုင်ငံရေးလူ့ခွင့်ရေးပြဿနာတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံကိုကိုယ်စားပြုပြီးဘသူမင်းငွန်းပြောမယ်ဆိုတာကတော့အခုချိန်အထိရှင်းရှင်းလင်းလင်းမရှိသေးပါဘူးခင်ဗျာ
ကိုအောင်လွင်ဦးပါရှင်မကြာခင်မှာတော့အင်းစိန်မှာဖန်ခံထားတဲ့အမေရိကန်သတင်းသမားရဲ့ရှေ့နေနဲ့ဆက်သွယ်မြင်မြန်ကန်းကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒီမော့ဆိုဘက်ကသတင်းတပုတ်ကိုဆက်ချင်ပါတယ်။ကြားပြင်းတဲ့ဒီမော့ဆိုမြို့နယ်ထဲမှာစက်တင်ဘာလ22ရက်မနေ့အစောပိုင်းကနေညနေပိုင်းထိစစ်ကောင်စီတပ်ကလက်နက်ကြီးပစ်ခတ်တာတချို့ရှိတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒါပေမဲ့လည်းအပြန်အလှန်ပစ်ခတ်တိုက်ပွဲမျိုးတော့မရှိဘူးလို့ဒေသခံကာကွယ်ရေးအဖွဲ့ကပြောပါတယ်။ဒီမော့ဆိုဘက်ကအချိန်နေရန်ကုန်ကသတင်းပေးပို့ထားတာကိုမခင်ဖြူထွေးပြောပြပေးပါမယ်ရှင်။
ကြားပြင်းတဲ့ဒီမော့ဆိုမြို့မှာစက်တင်ဘာလ20ရက်နေ့တိုက်ပွဲတွေဖြစ်ပြီးတဲ့နောက်အခုစက်တင်ဘာလ21ရက်နေ့မှာတော့အရှိတ်ချမ်း6မိုင်ကျေးရွာအုပ်စုဘက်မှာမနက်ပိုင်းကနေညနေပိုင်းအထိစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်
။တစ်ဖက်တပ်ပြီးအရန်တပ်ပြီးထားတဲ့ပုံစံမျိုးတွေပဲကြားရတယ်။အခုထိတည်နေတယ်လို့ပဲမနေ့ကနေခုချိန်ကြည့်ပေးတယ်မဲ့စက်တိုက်တော့မဟုတ်ခဏတအောင်နေပြပြေးလိုက်ခဏတအောင်နေပြပြေးလိုက်မျိုးရှိတယ်။ဒီကခံရတော့တရားမရှိတော့ရတယ်မှာဂလော့ထက်ပြီးကုန်ပြီးအင်းဒီလည်းမနေ့က6မိုင်မှာအင်းမိခန်းလောင်နေဆိုတော့ဘယ်သူဘဝဟာလောင်လဲမသိဘယ်တလုံးလောင်လဲဘယ်နာမှာလောင်လဲတော့မသိနိုင်တော့ဘူးဖြစ်လို့ဆိုဒီတစ်ခါရအကောင်ဖက်ပြီးကုန်ပြီးမလို့လေ
စစ်တပ်ကဒီရွာအနီးတစ်ဝိုက်မှာတက်ဆွဲထားပြီးအမြဲတမ်းလိုလိုရန်တမ်းပစ်ခတ်နေတယ်လို့လည်းအဲ့ဒီဒေသခံကပြောပါတယ
်6မိုင်ရွာရှိဖေးတောင်ပေါ်မှာတော့သူတို့စခန်းတက်ဆွဲထားတာတော့ရှိတယ်သူတို့ကအဲတောင်ပေါ်ကနေမပီတူတွေ6မိုင်ရွာအဝေးထွက်ရှိပြီဆိုလို့ရှိသူကတနေ့လမ်းကြည့်တယ်အဲဒီတီတီမှာသူတို့ရွာထဲလဲဝေးနေဒီရွာထဲမှာသူတို့ယူစားပြရှိယူစားတယ်ပြီးတော့ PDF နဲ့တွေ့တော့သူတို့ကြည့်ကြတာပေါ့အမျိုးကြည့်တယ်ကြည့်ပြီဆိုလို့ရှိရင်လက်နဲ့ကြည့်ရတော့တက်ကနေလမ်းထူနေတာအမျိုးရှိတယ
်6မိုင်ကျေးရွာအုပ်စုမှာစက်တင်ဘာလ20မိနစ်နေခင်ပိုင်းတော့ကကင်းဒီတမရော KA နဲ့ကင်းဒီအမျိုးသားကာကွယ်ရေးတပ် KNDF ပူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲကြောင့် KNDF ဘက်ကတပ်ဖွဲ့ဝင်တဦးကြာဆုံးပြီးတပ်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ KNDF က VOA ကိုပြောထားပါတယ်။ဒါပေမဲ့ဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ KNDF ရဲ့သတင်းနယ်ပြန်ကြားရေးဌာနတာဝန်ရှိသူတဦးက VOA ကိုအတည်ပြုပြောပါတယ်။
ဒီနေ့တော့ဘာမှမဖြစ်ပါဘူးနဲ့မင်းညာလောရဲ့စက်ကိုဖြစ်တော့ပြည့်နေဆက်စင်းနေတော့အလုံးစုံစီကောင်စီပြည်ရန်တမ်းပြည့်ဟောင်းနေတယ်ပြည့်ရတယ်ရဟုတ
်6မိုင်ကြီးရွာအုပ်စုတဝိုက်မှာစစ်တပ်ကတက်ဆွဲထားပြီးအ ਨੇ စုံအင်အားတရာအထက်မှာအမြဲတမ်းသွာလာလှုပ်ရှားနေတယ်လို့6မိုင်ကြီးရွာအုပ်စုဘတ်လဲရွာသားတဦးကပြောပါတယ်အပြစ်မဲ့အရက်သားပြည်သူတွေကိုပြစ်သက်ဖမ်းဆီးတာတွေရှိတယ်လို့လည်းပြောပါတယ်
တော်လာကြော်ပြီးကြာရွာကိုမပြတ်ရဲကြဘူးကြတောက်လျှောက်ပါပဲတောက်လျှောက်ပဲဖြစ်နေတယ်အနာတဝိုက်ကတော့ကြည့်တာထိုင်နေတယ်လေ။ဒီလာသွေးမှာတော်တော်လောဝတာကျွန်တော်တို့အဝေးဆက်မလို့ရဲတော့လို့။ပြာပြီဆိုတာနဲ့အဲ့ဒီတော့ပုံမလာတော့ဘူး။ဆက်တယ်လည်းမရတော့ဘူ
း။ဒီမော့ဆိုမြို့ရင်းတိုက်ပွဲနဲ့နောက်ပိုင်းအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။တိုက်ပွဲအခြေအနေတင်းမာလာပြီးတဲ့နောက်ပြည်နယ်ထဲမှာစစ်တပ်ကလမ်းကြောင်းပိတ်ဆို့အင်အားအများပြားချပြီးတွာလာတဲ့သူတွေကိုမေးမြန်းတာမရှိဘဲပြစ်ခတ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေက VOA ကိုပြောပါတယ်။
အဲ့ဒီတေပုဆိုင်လာကြကဘလုံးမှာခုနပိုင်းဆင်းပြီးတော့ဘောနော်တမေချက်တမေပြပမှုတွေချက်လာတာပေါ့ဆိုတော့တေပုဆိုင်လာကြမရှိရတဲ့ခါကျတော့ကျွန်တော်ဒီစီဆောင်ကြမှာပါပြဿနာချက်လာလဲဆိုတော့ဟိုစာနာရေးခါမလမ်းမှုတွေငါပြမှုတွေချက်လာတာပေါ့နော်ဟိုတမေကဆိုလို့ရှိရင်ကျွန်တော်ဒီစီဆောင်ကြမှာရောက်တော့ဖာပြောက်ကသူဆံပြုတ်နဲ့ဝမ်းမြင့်နဲ့ပဲချက်စားရတယ်ပြောတာပေါ့ကျွန်တော်တို့ကိုယ်တိုင
ီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားမကြာခဏဆိုသလိုအပြန်အလှန်ပစ်ခတ်တိုက်ခိုက်နေကြတဲ့အတွက်အိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့ပြည်တွင်းဒုက္ခသည်တောင်းတဲ့ချီရှိနေပြီးစောင့်နေရခါပြက်လက်တဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်ရှင်
မခင်ဖြူထွေးပြပြပေးခဲ့တာပါရှင်။သောရရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြသလို VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုကတော့အင်းစိန်ထောင်မှာဖမ်းခံထားတဲ့ American သတင်းသမားရဲ့အမှုအခြေအနေကိုတင်ပြပေးလိုပါတယ်။မြန်မာနိုင်ငံမှာရက်ပေါင်း120ကြာထိမ့်သိမ်းခံထားတဲ့အမေရိကန်သတင်းသမားဒန်နီဖင်စတာရဲ့အမှုစစ်ဆေးမဲ့ကိစ္စမလို့အဖဲချမ်းမြင်နေပြီးသူ့အတွက်နစ်နာမှုကြီးတယ်လို့အကျိုးဆောင်ရှေ့နေက VOA ကိုပြောပါတယ်။အင်းစိအချင်းထောင်မှာထိမ့်သိမ်းခံထားတဲ့ဒန်နီဖင်စတာကိုဗီဒီယိုကွန်ဖရင့်နဲ့တနင်္လာနေ့ကရုံးထုတ်စင်မှာအင်တာနက်ဗီဒီယိုကနေတွေ့ခွင့်ရခဲ့တဲ့ရှေ့နေဦးတန်းစောအောင်ကိုမိုက်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားပါတယ်ရှင်။
စက်တင်ဘာလ20ရက်နေ့ကအမေရိကန်သတင်းသမားဒန်နီဖန်စတာရဲ့ဗီဒီယိုကွန်ဖရင့်ရဲ့ရုံးချင်းကိုတရားသူကြီးနဲ့ဗဘဲဒန်ရဲစခန်းအရာရှိတို့ကအင်တာနက်ဗီဒီယိုတွေကနေအသီးသီးတက်ရောက်ခဲ့ပေမဲ့တရားလိုဥပဒေအရာရှိတော့တက်ရောက်တာမတွေ့ရဘူးလို့ရှေ့နေဦးတန်းစောအောင်ကပြောပါတယ်။ဒန်နီဖန်စတာကတော့အင်းစိန်အချင်းထောင်ထဲကနေထောင်အရာရှိတွေနဲ့အတူဗီဒီယိုကွန်ဖရင့်နဲ့တွေ့ခဲ့ရပြီးသူနဲ့စကားပြောခွင့်ရတဲ့အခြေအနေကိုဦးတန်းစောအောင်က VOE ကိုအခုလိုပြောပါတယ်။
အဲ့တော့ဒန်နီဖန်စတာရဲ့အခြေအနေကတော့သူကတော့မျက်နှာနည်းနည်းလေးဟိုနွမ်းလျနေရပါတော့။အဲ့ဒါကစပင်လည်းရှိသွားတယ်။အဲ့နဲ့ဒီတရားသူကြီးကရုံးချင်းကိစ္စပြောပြီးတော့ကျွန်တော်သူ့ကိုမေးလိုက်တယ်။မင်းကာကွယ်ဆေးရပြီးပြီလားဆိုတော့ကျွန်တော်မရအောင်လို့ပြောတယ်။ကျွန်တော်သေချာအောင်နောက်တစ်ခါတက်မေးလိုက်ကာကွယ်ဆေးမရဘူး။အဲ့ဒါကသူဒီသူနေရထိုင်ရမကောင်းဆိုတဲ့ဟာ I'm not feeling well ဆိုတဲ့ဟာကိုသူပြောတယ်။နောက်ပြီးတော့ဒီသူ့မှုချင်းနေပါလဲပေါ့နော်။ပါလဲဆိုမေးတဲ့ခါကျတော့ကျွန်တော်ကတော့ရှင်းပြတယ်ဒီဟာအေးစိန်ထောင်ကနေပြီးတော့ပိတ်ထားတဲ့အပြင်ကလူတွေတော့သူ့မှုတွေကိုတခြားလူတွေလည်းဝင်လာမရသေးတဲ့အတွက်ဒီကတော့နည်းနည်းလေးကြံ့ကြာနေတယ်အဲ့ဒါကိုကျွန်တော်တော့ပြတယ်တော့ပြလိုက်တော့နောက်ပိုင်းသူစိတ်ပြက်လက်ပြက်ဒီဟာကိုသူဘာမှထပ်မပြောချင်တော့ဘူးပေါ့နော်ငါဘာစကားမှပြောစရာမရှိတော့ဘူးဆိုတော့သူပြောတယ်အမနေ့ကတော့အဲ့လောက်ပဲကြာအတူပဲ
ဟုတ်ကဲ့အဲ့တော့သူ့ကိုတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့ရှင်းပြပေးနိုင်မလားရှင
်သူ့ကိုတရားစွဲတဲ့ဟာကဒီညီမနောင်ကတာဝန်ရှိသူတယောက်အနေနဲ့ဟိုတရားစွဲထားတာကြာငါတက်စကားကြီးနဲ့အဲ့တော့မြန်မာနောင်ကဒီဖေဗရူလာ1ရက်နောက်ပိုင်းမှာနော်ဟိုဒီရဆိုင်ပို့ကျင်ညာခဲ့တဲ့တောင်မြန်မာနောင်ပါတယ်သို့တော်ဒီဂျန်နီဖန်စာကမြန်မာနောင်မှာမလုတော့တာအဲ့ဖမ်းမခင်ခိုင်း6လ9လလောက်တည်းကမြန်မာနောင်နေလုတ်ထွက်ပြီးသားဖရွန်တီးယားမြန်မာကိုသူကြောင်းလုံနေပြီအဲ့တော့သူဘန်းငယ်တဲ့ချိန်မှာဖရွန်တီးယားမြန်မာမှာသူလုံလာဒါ9လလောက်ရှိပြီအဲ့ချိန်မှာသူ့ကိုတရားစွဲတယ်ဖမ်းတယ်အဲ့တော့တိုင်စာမှာကလည်းအဲ့လိုပဲဒီမြန်မာနောင်ကတာဝန်ရှိသူတယောက်အနေနဲ့သူ့ကိုဖမ်းတာပေါ့ဗျာဟိုမှားပြီးဖမ်းသွားတယ်ပေါ့အ
ဲ့ဒါဆိုရင်ဒီမြန်မာနောင်နဲ့ပတ်သက်လို့ဆွဲထားတဲ့အမှုကိုဘလို့ရှင်းရှင်းလင်းလင်းသိရလဲရှင
်ဘယ်လိုရှင်းရှင်းလင်းသိရဆိုတော့ဒီအမှုတိုင်စာမှာနော်ဘယ်သတင်းကိုရေးလို့ဘာလို့ဆိုတာထုံးမှမပါဘူးတိုင်စာမှာကနော်ဒီအချင်းကျိုးရယ်နော်ဒီပညာရေးဝန်ကြီးဌာနကနော်ဟိုတင်မြင်ဆောင်2017နဲ့ဒီကြီးညာထားတယ်နော်ဟိုမြန်မာနောင်သတင်းဌာနထုတ်ဝေခြင်းလုပ်ငန်းကိုပိတ်သိမ်းခဲ့ပြီးညီပညာရေးသားထုတ်လို့ရမပြင်ကြီးညာခဲ့တယ်အဲ့လိုကြီးညာတဲ့နောက်ပိုင်းမှာဒီ YouTube တူတာတွေနဲ့ဆက်သွယ်ဆောင်ရွက်တဲ့ CRPHD ဒီဝန်ကြီးဒေါက်တာဇော်ဝေစိုးရက်တီမှုသတင်းတွေအဲ့လိုသတင်းတွေကိုဟိုထုတ်လွှင့်နေပေါ့ဗျာဒီလူလူလင်းတန်လာထိတ်လန့်ဒီရန်ကျန်ရီထုတ်လွှင့်နေတယ်အဲ့ဒါကြောင့်မြန်မာနောင်သတင်းဌာနတာဝန်ရှိသူများပေါ့ရာဇတိပုံမှားရအရေးမှုပွင့်ဆိုင်ရတာပဲအဲ့တော့ဟိုအဓိကကဒီမြန်မာနောင်ကတောင်ရှိသူရေးရီကိုတိုင်ရတာဂန်နီဒီမြန်မာနောင်နဲ့မပတ်သက်ခဲ့တာက6လ9လောက်ရှိပါပြီသူဖမ်းခံတဲ့ချိန်ဒီကဒီမေလနောက်ဆုံးပတ်မှာဖမ်းတယ်ပေါ့နော်ဒီတရားအောင်ဆွဲတင်ပြီးတော့အခုချိန်ကြီးရုံကြီး6ချိန်လောက်မှာ ဒီတရားစီရင်ရေးဆိုင်ရာအယူအဆဘာမှမရှိသေးဘူးတရားရုံးကပြောတာကတော့ဒီမစ္စတာဒန်နီမပါဘဲနဲ့တခြားမှုတမှုရှိတယ်မြန်မာနိုင်ငံလူတွေကိုဆိုရတာမဟုတ်အဲဒီနဲ့ပတ်သက်တဲ့ဆောင်ရွက်စရာရှိတာတွေကဆောင်ရွက်လို့မပြီးသေးလို့ဒန်နီမှုကိုမစသေးဘူးဆိုတဲ့ဟာမျိုးပြောတယ်အမှန်ကတော့အမှုကတိကျဆိုဒန်နီမှုကဟိုလုံမယ်ဆိုလုံလို့ရတယ်အဲကြားထဲမှာဒီကိုဗစ်ကြောင့်ဒီအချင်းထောင်ပိတ်တာတွေဒီရုံးတွေပိတ်တာတွေကြောင့်အမှုကပို့ပြီးတော့ကြန့်ကြာသွားတာပေါ့ဒီတရားလိုချင်တဲ့တည်ရလဲ73လောက်ရှိတယ်ဆိုတော့အမှုကဆက်ပြီးတော့ကြာနေမဲ့အနေလားရှိတယ်
ဒါဆိုရင်မျော်လင့်ချက်ပေါ့နော်ဒီဒန်နီဖန်စတာကိုဆွဲထားတဲ့905ကကြီးလို့ပုံမှန်နဲ့ပြန်လွတ်ပေးတဲ့ဖြစ်ရပ်တွေရောရှိခဲ့လားရှင
်ဖရိုက်ဖရိုက်ဒေးနောက်ပိုင်းမှာဒီ905 dash ကကြီးနဲ့ဖန်ငန်တဲ့လူတွေတရားဆွဲတဲ့လူတွေနော်ဆွဲခဲ့တယ်ဖန်ခဲ့တယ်ပြန်လွတ်ပေးတာတွေရှိတယ်အဲ့တော့ပြန်လွတ်ပေးတာတွေရှိတဲ့ခါကျတော့အလွန်လွတ်ပေးတဲ့အတွေ့အကြုံတွေလည်းရှိတာပေါ့နော်ကြောက်ရင်တော့အခုအမှုမတင်ရှားရင်တော့လွတ်ပေးတင်တာပေါ့
ဒန်နီဖန်စတာရဲ့နောက်ထပ်အမှုရုံးချင်းကအောက်တိုဘာလ4ရက်နေ့လို့သတ်မှတ်ထားပေမယ့်ဗီဒီယိုကွန်ဖရင့်နဲ့လားလူကိုယ်တိုင်လားဆိုတာသေချာမသိရသေးဘူးလို့ဦးတန်းစောအောင်ကပြောပါတယ်။ဒန်နီဖန်စတာရဲ့ဇနီးနဲ့အကိုအပြင်အမေရိကန်တိုင်ယုံကလည်းဒန်နီဖန်စတာရဲ့အမှုနဲ့ပတ်သက်လို့သူ့ကိုအမြဲဆက်သွယ်မေးမြန်းနေတယ်လို့ရှေ့နေဦးတန်းစောအောင်က VOE ကိုပြောပါတယ်။
မင်းချင်းနိုင်ပါရှင်ထိုင်းမြန်မာနယ်စပ်မဲဆောက်ကနေဘန်ကောက်ကိုသွားဖို့အတွက်ထိုင်းမျိုးသားလုံချုံရဲကောင်စီအမှတ်တစိတ်2တွေတက်ထားတဲ့ကားကို3ရဲဝင်တန်းနေအဖြစ်ဟန်ဆောင်ပြီးရိုဟင်ဂျာ3ဦးကိုလူကုန်ကူးခဲ့တဲ့ထိုင်းရင်မောင်းသမား2ဦးနဲ့မြန်မာအမျိုးသမီး2ဦးကိုစက်တင်ဘာလ21ရက်နေ့ကမဲဆောက်အထွတ်တောင်ပေါ်စစ်ဆေးရေးဂိတ်မှာဖမ်းဆီးခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းထောက်မအေးအေးမှပြောပြပေးပါမယ်ရှင
်ထိုင်းမြန်မာနယ်စပ်မဲဆောက်မျိုးအထွတ်ဝိဟင်ဖွန်နေကြာရဲတပ်ဖွဲ့စစ်ဆေးရေးဂိတ်မှာထိုင်းလုံခြုံရေးကောင်စီအမှတ်တစိတ်အတူတက်ဆင်ထားတဲ့မာစီတီကားတစ်စီးကိုစစ်ဆေးခဲ့ရမှာတရားမဝင်လိုက်ပါလာတဲ့ရိုဟင်ဂျာ၃ဦးကိုဖမ်းမိခဲ့တာပါကားမောင်းသူအသက်52နှစ်အရွယ်ထိုင်းမျိုးသား2ဦးနဲ့မြန်မာနိုင်ငံသူ2ဦးကရိုဟင်ဂျာ၃ဦးကိုလူပုံမှုခဲ့တာဆိုပြီးထိုင်းရဲတပ်ဖွဲ့ကပြောပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ AAC အလို့သမားအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်
ခိုင်းမှာနေစမဲသောကနေပြီးတော့ဟိုဘန်ကောက်ကိုတက်တဲ့လမ်းကြောင်းမှာဖြစ်တာပါတောင်ပေါ်ဖိတ်ပြီပေါ့ဟုတ်တာဖြစ်စဉ်ကတော့ကျွန်တော်တို့ဒီအဲဒီထိုင်းမှာဆိုရင်ထိုင်းကိုသွားမယ်ဆိုရင်ကျွန်တော်မဲသောကနေဆိုဘန်ကောက်တက်တဲ့လမ်းမှာတောင်ပေါ်ဖိတ်ဖိတ်တစ်ခုရှိပါတယ်ဝေဟင်ပေါ်ပေါ့နော်ဖန်စီခံရတဲ့သူတွေကတော့ကျွန်တော်တို့ဒီထိုင်းနိုင်ငံရဲ့လုံခြုံရေးကောင်စီအမှတ်တစိတ်တက်ထားတယ်မာစီတီကားနဲ့အဲထိုင်းမျိုးတူပေါ့မောင်းလာတာပေါ့ထိုင်းမျိုးတူကမောင်းလာတယ်အဲဒီမှာကကျွန်တော်တို့သူနဲ့အတူဒီမြန်မာနိုင်ငံသားအမျိုးသမီးတူပါတယ်အတေလာတာကတော့သူကြောက်ရောက်ကြဒီတစ်ခေါက်ကကြတော့ကျွန်တော်တို့ရိုဟင်ဂျာတွေပေါ့ရိုဟင်ဂျာ၃ဦးကိုဒီမာစီဒီကာရဲ့နောက်ခံမှာတင်လာတာပါအဲသူတို့ကလည်းဒီကျွန်တော်တို့ထိုင်းလုံခြုံရေးကောင်စီအမှတ်တစိတ်လည်းတက်ထားတယ်အဲပြီးတော့ကျွန်တော်တို့ဒီထိုင်းအစိုးရဌာနဆိုင်ရာကျွန်တော်တို့ယူနီဖောင်းတွေကိုလည်းသူတို့ဒီကားမှာချိန်ထားတာပေါ့ချိန်ထားပြီးတော့အဲ့လိုမျိုးဒီကိုမောင်းပြီးတော့ဝင်လာတာပေါ့
ဒီအပိုင်းအတွင်းမှာပဲမြန်မာနိုင်ငံသားတွေကိုလူကုန်မှုနေသူတွေကိုလည်းဇက်တိုက်ဖမ်းမိခဲ့ပါတယ်စက်တင်ဘာလ19ရက်နေ့ကချင်းမိုင်ပြည်နယ်ကနေဘန်ကောက်တက်လာတဲ့ခီးသည်တင်နှစ်ထပ်ကားတစ်စီးကိုလည်းလမ်းပတ်မြို့နယ်စစ်ဆေးဂိတ်တစ်ခုမှာစစ်ဆေးခဲ့ရမှာကားပေါ်မှာပါလာတဲ့တရားမဝင်မြန်မာနိုင်ငံသား39ဦးနဲ့အတူကားမောင်းသူကိုလည်းဖမ်းဆီးခဲ့ပါတယ်လမ်းပတ်မြို့နယ်ဟန်ချက်ရဲစခန်းစစ်ဆေးဂိတ်ကနေစက်တင်ဘာလ19ရက်နေ့ကသူတို့ကိုဖမ်းဆီးခဲ့ပြီးစက်တင်ဘာလ21ရက်နေ့မှာတော့မြန်မာနိုင်ငံသား39ဦးနဲ့အတူကားမောင်းသူထိုင်းမျိုးသားတဦးကိုတရားရုံးတင်အမှုဖွင့်ခဲ့တယ်လို့လည်းထိုင်းအနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းနိုင်ငံမှာလုံခြုံရေးတွေတင်းကျပ်တဲ့ကြားကပဲမြန်မာနိုင်ငံသားတွေကပုံစံမျိုးစုံနဲ့ဇက်တိုက်ခိုးဝင်လာနေတဲ့အတွက်လူကုန်ကူးသူ300ကျော်နဲ့တရားမဝင်နိုင်ငံသား4000ကျော်လောက်ကိုတစ်နှစ်အတွင်းဖမ်းဆီးခဲ့တယ်လို့လည်းထိုင်းအနာပိုင်းတွေကထုတ်ဖော်ပြောဆိုခဲ့ပါတယ်ရှင်။
ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်သက်မခံတဲ့မြန်မာနိုင်ငံတွင်းမှာတရားဝင်ခီးသွားလာခွင့်ရဖို့ခက်ခဲတဲ့ရိုဟင်ဂျာတွေဟာကုန်းလန်းရေလန်းတွေကနေတဆင့်ဒေသတွင်းနိုင်ငံတွေကိုတရားမဝင်ရွှေ့ပြောင်းသွားလာနေကြပြီးမကြာခဏဆိုသလိုဖမ်းဆီးခံရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American Beyond Zoo, Washington, New York, a chain be told in this set, Binirama. Yamanaga, now so ya, the dinner pin, Asha de Dane, Gavadaloga, a chain name up, Chitomu, the dim and re, a passing canary ne, 9 years a kawaii assistant, Driso Minyang and Ubu, Jishu Jayamawa. The room is a yoda line of Penu Jishu Jine swing, Judelta 70B, Asia Bin Juru, Channel Diate, Damam Ho, Tangom 6 Juru, Channel Diana Setonugani, Penu Jishu Namari, Juru Penu, Deze, Chelago, Viewing the Mawai Internet Saminane, Viewing the Ma Facebook Saminaroma, Popjat Hawarishi. Yamanaya, be that we see the dim and the Pupinango, the room is a yaw like a marino.
Minglamine came out, Dora Shimyashi, Viewing American, the Yen Tamna said the Kune, Setembala, Nasan Yeni, Botuni, Minikin season, we go line to meet a Nasanga, Kilohas, didn't it, did it, Tonya. Line to meet a lease, Kilohas, Kunle, did Tonya. Line to meet a nasa de. Kilo has ngashe konga dugani selet tolu binibare. A kudutia by manasin jayabu shida rigaro.
Dame nesene ne yeni matalusino. Yamaning nepata piro, a two sons and sisi yashi. Mr. Tro and Drew Abe. Tu ye, leshi, no chamaru. Yamaning and trima, no paima. So walare, who a pipia luki, chupamu jaunu to pipiavame.
In Ganyaja, Sunugan season, my nursing, Tayama Pipare, Shin, Kuyenso, not American, Nanga, Jam, Tigamsia season, go totally be by me. America Piransuma, Lu Amyasu, Dredia, Jane, Kupi, Apsi, Gagwazi, Telung, Tatuye, Kesa, Lurai, Dred, Lumulu, Sansambo, America, Sansan, Sewa, Kukei, Tana, FDEGA, Sumpia, Lu, American, Tamara, Imburo, Jamai, Yashi, Joka, Piovari, Tabimele, Tessin, and Nau, Kaliri, Gagwazi, Tubo, Guro, Majagin, Deep, Bibu, Shire, Lu, Piovari, View, Drindau, Arash, Ara, Basidi, Bipo, Tarek, Dringo, Go on, Timpia, Tabare, Shin.
Washington DC Muroga, Muta Yimima, Kuvika Yoga, Kala, Dwayne, Guelon Tuadu, Chautin, Chauton Jodre, Izubi, Amadia, Langabuli, recite to Tavare, Coronavirus, Chow, Natana Seguniga, Salo, American, Ayama, Teo Niva, No, Tison Tavare, Lungere, Trimba, Namaima, American, FDA, Sasane, Siva, Koke, Tanaga, Kuvika, Guezi, Tadia, Jane Tubu, Mulu, Subi, Sombia, Chet, Tolare, Chimawe, Agulo, Madia, Langeli, recite to Tarawa, Pfizer, Kawezi, Tolu de Comunia, Chelodi, ยากุลุซงเปลไลดาเลဖြစ်ပါတယ်ဒါ့အပြင်လည်းတချို့သူတွေကတော့ကိုဗစ်ကာကွယ်ဆေးတတိယအကြိမ်ထိုးနိုင်ပါတယ်သမ္မတဂျိုးဘိုင်ဒန်အစိုးရကျန်းမာရေးဆိုင်ရာအရာရှိချုပ်ဒေါက်တာအန်တိုနီဖောက်ချီကတနင်္ဂနွေနေ့ကABC
This week is a Magulu Pyoware. The approval was for people 65 years ago. Kusa yoga dan khaya nainje shidure dwa phibare.
Seyin chale songzai ni rajaan atan ngani ka ni satane jah kliri kawezi thubu dine koumai ma kwebiu nai ma phide lule tuga pyoware. Ka yoga songta nainbu tamra jo baidan ga suya wunan dwe tachaw wunan louta inya teyane atyashide koumni re ma kawezi ma phimani thubu simin chama thaware. Republican weye kankwa dobya mu upole tuga gulu chipa ware.
From Mississippi. Children are required to be vaccinated against measles.
Mississippi ma so yin kleriya watat pache yang yoga chai to ye chao te yang dawa polio mekan yoga re twa ka kwe si thu wa ba de da pi ne upari ya ba da ba mai ka yoga kala twin lu bang 6600 long atat song song pi chein ma covid ka kwe si thu bu saung yet daw pi ne au chwe yi mu ga da pi nei de lou ye myo so bi byo ba de a ra pi nei da la lo me chin ma
When
you have a president like Biden,
Biden, Florida, Dow Lodoma.
အမေရိကန်မှာဖလော်ရီဒါပြည်နယ်ဟာကိုဗစ်ကူးစက်မှုတတိယအများဆုံးပြည်နယ်ဖြစ်တယ်လို့ statista.com မှာဖော်ပြပါရတယ်။ဒီ .twin သမ္မတဘိုင်ဒန်ဆွေးရဟာတခြားနိုင်ငံတွေကိုလူဒန်းဖို့ Pfizer ကုမ္ပဏီတို့ကာကွယ်စည်းတန်း 1,500 လောက်ဝယ်ယူဖို့ညှိနှိုင်းနေပါတယ်ခင်ဗျာ
။အင်ကာညဆွေးနွေးခန်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံတွင်လူခွင့်ရချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအရေးယူနိုင်ရေးလှုံ့ဆော်ချက်တွေဟာအရင်ကထက်ပိုပြီးအားကောင်းမယ်လို့ဂျက်ကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်။ကျင်ပါစေလူခွင့်ရကောင်စီအစည်းအဝေးနဲ့ကုလသမဂ္ဂအထွေထွေညီလာခံအတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့အခြေအနေရရဖြစ်လာနိုင်ခြင်းမျှော်လင့်ချက်စာရာတွေနဲ့ပတ်သက်ပြီးဦးအောင်မျိုးမင်းကိုကိုကြော်ကြော်သိမ်းဆက်သွယ်မိမြန်းထားပါတယ်ရှင
်။ဦးအောင်မျိုးမင်းဒီ UI နဲ့ထပ်ပြီးတော့ဆက်သွယ်နေရဝင်ပြတဲ့အတွက်သူပဲကျေးဇူးတင်ပါတယ်။ကျန်ကျန်မာမာရှိလိမ့်မယ်လို့လည်းပြောလိုက်ပါတယ်ခင်ဗျ။ဟ
ုတ်ကဲ့ကျေးဇူးတင်ပါတယ်။ကျွန်တော်တို့ကတော့အမြဲတမ်းမီဒီယာနဲ့ဆက်သွယ်ပြီးတော့ပြည်သူလူထုနဲ့ချိတ်ဆက်ပေးနေတဲ့အတွက်လည်းအများကြီးကျေးဇူးတင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ပါ။ဆိုတော့ကျွန်တော်ပထမဆုံးစလိုက်ချင်တာကအခုဆိုရင်ဟလာကုလသမဂ္ဂမှာမြန်မာရေးနဲ့ပတ်သက်ပြီးတော့အဓိကစီဝေးဝဲကြီးနှစ်ခုရှိနေတယ်။တစ်ခုကလူခွင့်ရေးကောင်စီစီဝေးနောက်တစ်ခုကသူတို့ညားကအဲ့တော့လူခွင့်ရေးကောင်စီစီဝေးမှာလည်းမြန်မာအရေးနဲ့ပတ်သက်ပြီးတော့ဟလာပြောကြဆိုကြဆွေးနွေးကြမယ်တင်ပြကြမယ်ဆိုသိထားတာဖြစ်တော့ဘုရားသခင်လက်ရှိကျွန်တော်တို့စကားပြောနေတဲ့အချိန်ဒီဟလာလူခွင့်ရေးကောင်စီဘက်ကအခြေအနေအထွေထွေညီလာခံဘက်ကအခြေအနေအဲ့ဒါလေးကိုအကြမ်းချင်းထုတ်ပြီးတော့ပြောပြပါလားဘယ်လိုအခြေအနေရှိပါလဲ
ဟုတ်ကဲ့ကိုကျော်ကျော်သိရင်ကျေးဇူးတင်ပါတယ်ဟိုကုလသမဂ္ဂမှာအရေးကြီးတဲ့လူခွင့်ရေးကောင်စီရဲ့အထွေထွေညီလာခံရဲ့တစ်ချိန်နဲ့မှာကျင်းပတယ်လို့ဖြစ်နေတော့မြန်မာပြည်သူလူထုကလည်းတခါတလေအမြင်တွေလွဲနေကြပါတယ်အဲ့တော့ကျွန်တော်ပထမဦးဆုံးဂျနီဗာမှာကျင်းပတဲ့လူခွေးကောင်စီအကြောင်းကျွန်တော်ရှင်းပြပါမယ်လူခွေးကောင်စီဆိုတဲ့အတိုင်းပဲဟိုလူခွေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကျွန်တော်တို့ဆွေးနွေးတာဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံအကြောင်းကမဖြစ်မနေပါတဲ့အကြောင်းအရာဖြစ်တယ်ဒီလိုပါခဲ့တာလည်းကြားခဲ့ပါပြီအဲ့တော့ဒီတစ်ခေါက်မှာကတော့ဟိုကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆွေးနွေးပွဲ၃ခုရှိပါတယ်ပထမတစ်ခုကတော့ WIWM လို့ခေါ်တဲ့မြန်မာနိုင်ငံအချက်လက်စုဆောင်ရေးယန္တရားပေါ့နော်ဒီကနေသူ့ရဲ့ဥက္ကဋ္ဌကနေပွပွင့်ချင်းနေမှာပဲမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကဒီရာဇဝတ်မှုကျူးလွန်တဲ့အချက်တွေဖြစ်တယ်။ဒါကြောင့်မလို့အမှန်တရားကိုတနည်းတစ်ချိန်ချိန်မှာရအောင်ဖော်ထုတ်ရမယ်ဆိုတဲ့အားရှိစရာစကားတစ်ခုပြောသွားတာကျွန်တော်တွေ့ရပါတယ်။ဒါမဲ့22ရက်နေ့မှာကြာလို့ရှိရင်တော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အထူးစုံစမ်းစစ်ဆေးရာရှိMr. Tor Andrew ਆ ပဲသူ့ရဲ့လက်ရှိเนาะကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာနောက်ပိုင်းမှာစိုးဝါလာတဲ့ဟိုအဖြစ်ပြက်လူခွေးချုပ်ဖောက်မှုအကြောင်းတွေကိုသူတင်ပြပါမယ်။နောက်23မှာကတော့ကုလသမဂ္ဂမှာဟိုတာဝန်ရှိဆုံးတဲ့အကြီးဆုံးဖြစ်တဲ့ဟိုလူခွေးဆရာမဟာမင်းကြီးရလဲအရင်တော့ကသူထုတ်ပြန်ခဲ့တဲ့ထုတ်ပြန်ကြေညာခြင်းနဲ့ပတ်သက်ပြီးတော့နောက်ပိုင်းထပ်ပြီးတော့တင်ပြဆွေးနွေးပါမယ်။အဲ့ဒါအားလုံးပြီးရင်တော့လူခွေးကောင်စီကနေမြန်မာနိုင်ငံနဲ့ပတ်သက်တဲ့စုံဖြတ်ချက်စောင်ထုတ်ပါမယ
်။ဟုတ်ကဲ
့။နောက်တစ်ခုကတော့ဂျနီဗာမှာကျင်းပတာမဟုတ်ပါဘူး။သူကတော့နယူးယောက်မှာကျင်းပပါတယ်။ဒါကတော့အထွေထွေညီလာခံပေါ့။ဟုတ်ကဲ့။အဲ့ဒါကတော့နိုင်ငံရေးအရပို့ပြီးတော့သက်ဆိုင်ပါတယ်။အဲ့တော့နိုင်ငံရေးအရသက်ဆိုင်တဲ့အခါမှာအခုဆိုရင်သူတို့ကဟိုဖွင့်ပွဲလေးကျင်းပပြီးပါပြီ။နော်86ချိန်သူတို့စပြီးကျင်းပတယ်ကျင်းပတဲ့ခါမှာတက်ရောက်မဲ့နိုင်ငံတွေနဲ့ပတ်သက်ပြီးတော့ဘယ်သူအကိုစားပြုတက်ရောက်မလဲဆိုတော့အရေးချင်းစစ်တဲ့ကော်မတီ creation committee ကိုတော့သူတို့ဖွဲ့စည်းပြီးပါပြီအဲ့ဒါနဲ့ပတ်သက်လို့မကြမီမှာသူတို့ရဲ့လှုပ်ထုံးလုပ်နည်းတိုင်းကမ္ဘာခေါင်းဆောင်တွေလာရောက်ပြီးတော့ဆွေးနွေးမယ် high level panel ဆိုတာကျွန်တော်ရှိပါလိမ့်မယ်ပြီးလို့ရှိရင်တော့သူ့ရဲ့လှုပ်ထုံးလုပ်နည်းတိုင်းပဲဒီကမ္ဘာလုံးရေးရာတွေဆွေးနွေးမယ်မြန်မာနိုင်ငံရေးရာလည်းအမြဲတမ်းပါနေကြဖြစ်တဲ့အတွက်ဒါကိုလည်းထပ်ပြီးတော့ဆွေးနွေးပြီးတော့ဆုံးဖြတ်ချက်ချမှတ်ပါဖြစ်ပါတယ်။လက်ရှိနှစ်ခုကတော့ကျွန်တော်တို့ဆက်လက်ပြီးတော့အစည်းအဝေးကျင်းပနေတော့မှာပဲခင်ဗျ။ဟု
တ်ကဲ့။ဒါတော့ကျွန်တော်ပထမဦးဆုံးထရီနီတိုင်းကိုကျွန်တော်တို့နောက်ပိုင်းသွားမယ်။ပထမဦးဆုံးဒီလူခွေးကောင်စီဘက်ကိုပြောလိုက်ချင်တယ်။အဲ့တော့ကျွန်တော်သိထားသလားဦးအမျိုးမင်းတို့ဘက်ကလည်းဒီလူခွေးကောင်စီမှာမနိုင်ငံတွင်းအခြေအနေအဓိကဖြစ်စခိုင်းလို့မျိုးဘက်ကဒီနေ့ပတ်သက်ပုံမလို့အစီအစဉ်ကပို့ထားတယ်ဆိုတော့သိထားတယ်။ဆိုတော့ကျွန်တော်ပထမဦးဆုံးသိချင်တာဦးအမျိုးမင်းတို့ပို့ထားတယ်အလားရထားတဲ့အချက်လက်တွေလူခွင့်ရေးကောင်စီပို့ထားတဲ့အချက်လက်တွေကဘယ်လောက်အထိခိုင်မာယုံကြည်စိတ်ချရတယ်လို့ပြောမယ်ပြောနိုင်ပါမယ
်ကျွန်တော်တို့ NUG ရဲ့လူခွင့်ရေးဝန်ကြီးဌာနကတကယ်မြေပြင်မှာဖြစ်နေတဲ့သူတွေနဲ့ချိတ်ဆက်မှုတွေအများကြီးရှိပါတယ်ဒါကတော့ကျွန်တော်တို့အရင်တော့ကကျွန်တော်ကိုယ်တိုင်လှုပ်ဆောင်ခဲ့တဲ့เนาะကိုရက်တွေနောက်တစ်ခါအဲ့ဒေသတွေမှာရှိတဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့ပံ့ပိုးမှုအဲ့ဒေသတွေမှာရှိတဲ့လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေရဲ့ပူးပေါင်းမှုကြောင့်တကယ်ကိုကျွန်တော်တို့ခိုင်လုံတဲ့အချက်ဖြစ်တယ်
ဘလောက်ထိခိုက်လုံလဲဆိုရင်အဲ့ဒီနေရာမှာပါဝင်ခဲ့ပြီးတော့လွတ်မြောက်လာတဲ့သူတွေသူတို့ရဲ့သားသမီးတွေကိုယ်တိုင်ဖမ်းခံထိပြီးတော့တပ်ဖြစ်ခံရတဲ့မိသားစုတွေသူတို့ပြောရင်းပြောရင်းနဲ့တကယ်ကိုရင်ထဲမှာစိတ်မကောင်းစရာဝမ်းနဲ့ချီခွေရတဲ့မျက်စိပုံတွေကျွန်တော်တို့ဒီမှာရှိတော့အဲ့လောက်ထိ first hand information လို့ခေါ်တဲ့ကာယငယ်ရှင်တွေတွေ့ဆုံချက်ဖြစ်တဲ့အတွက်ဒါတိတက်ခိုက်လုံကမရှိတော့ပါဘူးအဲ့တော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စုံစမ်းမှုတွေလုပ်တယ်အခက်အခဲမြင်းမျိုးကြားရတဲ့ဆက်သွယ်တယ်သူတို့ကြားချက်နဲ့ကျွန်တော်မြေပြင်ကတခြားရရှိတဲ့အတင်းတွေကိုစုဆောင်းပြီးမှထုတ်ပြန်ကြေညာတာဖြစ်တဲ့အတွက်လူခွေးနဲ့ပတ်သက်တဲ့အချက်လက်ခိုင်မာမှုရယ်သုံးသပ်မှုရယ်ဗက်မလိုက်ဖဲနဲ့လှုပ်ဆောင်မှုဆိုတဲ့အချက်ဒီမှာတော့ကျွန်တော်တကယ့်ကိုတရားရာခိုင်နှုန်းဖြင့်ခိုင်မာတယ်လို့ကျွန်တော်လည်းရဲရဲပြောရပါတယ်ဗ
ျဟုတ်ကဲ့ခင်ဗျတကယ်တော့လည်းလူခွင့်ပေါင်းစည်းစည်းဝေးတွေကျင်းပတာရယ်ဒီမှာလူဒီမှာနိုင်ငံအခြေအနေကအနေနဲ့ပြောဆိုဆွေးနွေးကြတာပါလေကြဆိုတဲ့အခြေအနေဖြစ်နေတာဆိုတော့ဒီဒီချိန်ကရင်းအချိန်တွေထက်ဘာများပိုထူးကြပါလဲဒီဒီချိန်မှာလူခွင့်ပေါင်းစည်းကဒီမှာနိုင်ငံပေါ်စိတ်ဝင်စားမှုရင်းအချိန်တွေထက်ဆိုရင်ပိုပြီးတော့ဟလာအကောင်းသလားပိုပြီးတော့စိတ်ဝင်စားမှုရှိကြပါလား
ဟိုမြန်မာနိုင်ငံနဲ့ပတ်သက်လို့လူခွင့်ပေါင်းစည်းမှာဆွေးနွေးရကြပါပြီအားကြောင့်လဲဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အထူးစုံစမ်းစစ်ဆေးရရှိခန့်အပ်တာလည်းဒီကောင်စီရပဲဖြစ်တယ်။အဲဒါကြောင့်မလို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဟိုစိတ်ဝင်စားမှုကဟိုအရင်ကရှိပါတယ်။ဒါပေမဲ့ဒီနှစ်ရဲ့ထူးခြားချက်ကျွန်တော်တို့ပြောမယ်ဆိုရင်စစ်ကောင်စီကနေအာဏာသိမ်းထားတဲ့အချိန်နောက်တစ်ခါအခုဆိုလို့ရှိရင်အရင်တုန်းကလမ်းပေါ်မှာဆန္ဒပြတဲ့လူတွေကိုပဲအကြမ်းဖက်ဖြိုခွင်းတာမဟုတ်ဘဲနဲ့အပြစ်မရှိတဲ့ရွာတွေဒေသတွေကနေကျွန်တော်ရှိနေတဲ့အပြစ်မဲ့ရွာသူရွာသားတွေကိုတကယ်ရည်ရွယ်ချက်ရှိရှိနဲ့တတ်ဖြတ်တာနောက်တစ်ခါအစုလိုက်ပြုံလိုက်တက်ဖြတ်တဲ့အရာနောက်တစ်ခါနေအိမ်တွေကိုစီမံကိန်းဖြတ်လေးပြတ်ပုံစံမျိုးနဲ့စီမံပြီးတော့စီမံချက်ချပြီးလုပ်ဆောင်တဲ့ချက်တရားတကဘာလုံးကတင်းချပြီးပါပြီအဲ့တော့ဒီကိစ္စနဲ့ပတ်သက်လို့အာယုံဆုဆိုင်မှုအရင်ကြီးပါတယ်အရင်တာမန်အခြေအနေတက်ပို့ပြီးတော့အာယုံဆုဆိုင်မှုကြီးတယ်တစ်ချိန်တည်းမှာပဲကျွန်တော်တို့ဒီမြန်မာနိုင်ငံအကြောင်းကိုစိတ်ဝင်စားတဲ့နိုင်ငံတွေကလည်းဒီကိစ္စကိုသူတို့တင်ပြဖို့တွေလည်းအစဉ်အဆင်းဖြစ်ပါတယ်အဲ့တော့ဒါလေးကစိတ်ဝင်စားမှုပေါ့နော်နောက်တစ်ခါကျွန်တော်တို့အခုအချိန်မှာဘာဖြစ်လာလဲဆိုတော့ NUG ကိုယ်တိုင်ကဒီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုလှုပ်ဆောင်ပါမယ်လို့ကျွန်တော်ကတိပေးထားပြီးသားပါအရင်တုန်းကလို့ဒါတွေလက်မခံဘူးနောက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ဘူးလို့ညှင်းဆန်တဲ့ကာလမဟုတ်ဘူးပုံမူပြီးတော့အားလုံးသိတဲ့အတိုင်းပဲ ICC လို့ခေါ်တဲ့ဒီကျွန်တော်တို့အပြည်ပြည်ဆိုင်ရာတရားရုံးနဲ့ဆိုရင်ပူးပေါင်းဆောင်ရွက်ပါမယ်လက်ခံပါမယ်ဆိုတော့ကျွန်တော်ကြေညာချက်လည်းထုတ်ပြန်ပြီးသားပါအဲ့တော့တကယ်လည်းဆိုးဆိုးဝါးဖြစ်နေတယ်နိုင်ငံတွေကလည်းစိတ်ဝင်စားနေတယ်NUG ကလည်းဒါနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတော့အကြောင်းတရားသုံးခုပူးပေါင်းတဲ့အခါမှာဒီထက်ပိုမှုပြီးတော့ကျွန်တော်တို့တာမန်ကြေညာချက်ထုတ်ပြန်တာမကဘဲနဲ့တကယ့်ကိုတရားရေးရအရေးယူနိုင်ဖို့တရားရုံးတင်နိုင်ဖို့နောက်တစ်ခါအခုလောက်ထိရရဆက်ဆက်ကျူးလွန်နေတဲ့စစ်ကောင်စီကိုအမြန်ဆုံးလှုပ်ဆောင်နိုင်မယ့်လမ်းကြောင်းတွေကတော့အရင်ကတည်းကပိုမှုပြီးတော့အားကောင်းမယ်ဆိုတာကျွန်တော်လည်းပြောနိုင်ပါတယ်ဒါပေမဲ့ညှော်လင့်ချက်ကြီးလည်းကျွန်တော်အရင်ကြီးမပေးချင်ပါဘူးပါကြောင့်လဲဆိုတော့နိုင်ငံတကာနဲ့လှုပ်ဆောင်တာဖြစ်တယ်။နောက်တစ်ခါကျွန်တော်တို့တခြားအကြောင်းအရာတွေကလည်းကဘာမှာကျွန်တော်တို့နဲ့စိတ်မကောင်းစရာအတူတူဖြစ်နေကြတော့အရင်ထက်ပိုပြီးတော့အရှိန်ကုန်မြင့်လာသလိုတချို့နေရာမှာကျွန်တော်တို့ကတီးတက်ပိုပြီးတော့ဆက်ပြီးတော့စူးစမ်းဖို့လည်းလိုအပ်ပါတယ်။နေချင်းညချင်းဖြစ်လာဖို့ဆိုတဲ့အကြောင်းအရာတော့ဟိုကျွန်တော်တို့ဒါကိုကျိန်းသိအာမမခံနိုင်တော့ဒါကျွန်တော်ပုံပုံလင်းပြောချင်ပါတယ
်။မှန်ပါတယ်။ပေါ်မင်းပြောသလိုဟလာဟိုပျော်လင်းချက်အားကြီးပေးတယ်ဆိုရင်လည်းဒီညှော်လင့်ချက်ကဖြစ်မလာဘူးဆိုရင်စိတ်တဲ့အာရုံစရာတွေဖြစ်လာနိုင်ကြခြေနေတွေရှိတဲ့အခါကျတော့ညှော်လင့်ချက်အားကြီးပေးဖို့ဆိုတာဘဝကြရဲလို့ကျွန်တော်ယူဆပါတယ်ဆိုတော့ဒီလိုဝင်ဖြစ်စေလူခွင့်ရေးကောင်စီကနေပြီးတော့အကျင်းပါနေတဲ့လူခွင့်ရေးကောင်စီစီးပွဲကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေထွက်လာမယ်ဆိုအတိကနေပြီးတော့ခုနပြောသလိုညှော်လင့်ချက်အရင်ချင်းပေးဘူးဆိုရင်တော့နောက်တစ်ဆင့်မှာဘာဆက်ဖြစ်လာမလဲဘာကိုထပ်ပြီးတော့ဆက်ဖြစ်လာမယ်လို့ညှော်လင့်ထားနိုင်တယ်ဆိုတော့ဘာကိုသူပြောပြလို့ရပါ
ဟုတ်ကဲ့လူခွေးကောင်စီကကုလသမဂ္ဂမှာလူခွေးနဲ့ပတ်သက်လို့တကယ်အရေးကြီးတဲ့ကဏ္ဍဖြစ်တယ်။အဲတော့သူတို့စီမှာဆွေးနွေးမှုအကြောင်းအရာကနောက်ထပ်နိုင်ငံတွေကိုဆက်လက်ပြီးမြန်မာနိုင်ငံအပေါ်အရေးယူဆောင်ရွက်ဖို့အများကြီးအားပေးနိုင်တယ်၊တွန်းအားပေးနိုင်တယ်။ကျွန်တော်တို့ခေါ်နေ motivation အများကြီးဖြစ်နိုင်တာပေါ့။နောက်တစ်ခုကကုလသမဂ္ဂတစ်ခုနဲ့တစ်ခုချိတ်ဆက်နေပါတယ်။လူခွေးကောင်စီမှာဆွေးနွေးတင်ပြချက်တွေကအခုကျွန်တော်တို့သွားနေတဲ့အထရီနီလာကန်ရဲ့အဆုံးဖြတ်ချက်တွေအထရီနီလာကန်မှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဟို policy ချမှတ်တာအရေးယူဆောင်ရွက်တွေမှာအများကြီးအားရှိနေပါတယ်။တစ်ချိန်တည်းမှာပဲကျွန်တော်တို့ NUG ကနေဆက်ပြီးတော့သွားနေတဲ့လုံခြုံရေးကောင်စီကိုတဆင့်ဆက်တင်တဲ့ကိစ္စမျိုး ICC ကိုကျွန်တော်တင်တဲ့ကိစ္စမျိုးမှာလူခွင့်ရေးရရာ ဒီကိစ္စတစ်ခုကတကယ်ကိုအင်တိုက်အားတိုင်းနဲ့အခြေခံပြနိုင်နေတာဖြစ်တယ်အဲ့တော့လူခွေကောင်စီမှာကောင်းမွန်ပြင်းထန်တဲ့ညာချက်ရက်တီချက်ထွက်လာရင်အထရေနီလာကမှာကျွန်တော်တို့ဆွေးနွေးနေတဲ့ credential issue တွေ NUU ဒီတဲ့ပုံမထောက်ခံမှုကိစ္စတွေဒီပေါ်မှာအများကြီးအထောက်အကူဖြစ်မှာပါအချိန်နဲ့မှာရင် ICCO ကျွန်တော်တို့ကပူးပေါင်းဆောင်ရွက်ဖို့ဖိတ်ကြားတယ်ဒါပေမဲ့အခုချိန်ထိဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိတိကျကျဟိုအကြောင်းပြန်တာမရှိသေးဘူးတကယ်လို့သာလူခွေကောင်စီမှာဒီကိစ္စတစ်ခုကိုပုံမတွန်းအားဖြစ်လာလို့ရှိရင်တော့တကယ်ကိုကျွန်တော်တို့လူချင်းနဲ့ပူးပေါင်းဆောင်ရွက်မှုတွေတရားစီရင်မှုတွေစုံစမ်းစစ်ဆေးမှုတွေဒါတွေကတော့ပုံဖြစ်လာဖို့အတွက်တကယ်ကိုအရေးကြီးတဲ့လူခွေဆိုင်ရာခွန်အားတွေဖြစ်မှာသိကြပါတယ
်ဟုတ်ကဲ့ပေါ်မျိုးမင်းကလူခွေကောင်စီအကြောင်းပြောရတဲ့ကျွန်တော်တို့လက်ရှိကျင်းပနေတဲ့ထူးထူးညီလာခံကိစ္စလေးထည့်ကျော်သွားတယ်ဆိုတဲ့အခါကျတော့ကျွန်တော်လူခွေကောင်စီဘက်ကနေပြီးတော့ထူးထူးညီလာခံဘက်ကိုကျွန်တော်ဒီကောင်ဆက်လိုက်ပါကျွန်တော်အခုကတော့ထူးထူးညီလာခံဆက်ပြီးတော့ကျင်းပနေတယ်ဆိုတော့အချင်းချင်းလေးပြီးကျင်တာကတမ်းမကြီးဦးကျော်မိုးသူဒီလက်ရှိကျင်းပနေစေကုလသမဂ္ဂထူးထူးညီလာခံ86ကျင်းချောင်းစီပြေတယ်ဆက်ပြီးတော့တက်နေပါလား
ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံကိုစားပြုတက်ရောက်နေတဲ့တမ်းမကြီးဦးကျော်မိုးထွန်းကသူ့ကိုအခုချိန်အထိကုလသမဂ္ဂမှာတာဝန်ပေးအပ်ခြင်းခံထားဖြစ်တဲ့အတွက်ကြောင့်မလို့ဒီ86ကျင်းမြောက်ထူးထူးညီလာခံမှာမြန်မာနိုင်ငံကိုကိုစားပြုပြီးဆက်လက်တက်ရောက်နေပါတယ်အဲ့တော့ဒီမှာကျင်းပနေတဲ့ဒီလာကံကာလတစ်ချောင်းလုံးမှာသူ့အနေနဲ့တက်ရောက်ခွင့်ရှိနေပါတယ်ခင်ဗျဒါကတော့အရင်တုန်းကဆုံးဖြတ်ထားတဲ့အတိုင်းကိုသူတို့အနေနဲ့ဆက်ပြီးတော့ဒါကိုလှုပ်ဆောင်နေရဲ့သူ့ကိုဆက်ပြီးတော့လက်ခံမလားလက်မခံဘူးလားဆိုတဲ့ကိစ္စတစ်ခုကတော့နိုဝင်ဘာလောက်မှဆွေးနွေးမှာဖြစ်တဲ့အတွက်အဲ့ဒီဟာပြီးသွားရင်တော့တမျိုးတစ်ပုံပြောင်းလဲကောင်းပြောင်းလဲနိုင်တယ်ဒါပေမဲ့အခုချိန်ထိကတော့တရားဝင်တက်ရောက်နေတဲ့မြန်မာနိုင်ငံကိုစားပြုတန်အမတ် permanent representative ဖြစ်ပါတယ်ခင်ဗျတက်ရောက်နေပါတယ်
ဟုတ်ကဲ့ဆိုတော့စစ်ကောင်စီဘက်ကကိုစားပြုမှုမရှိဘဲနဲ့တစ်ချိန်ချိန်မှာတမန်ကြီးဥတော်မိုးထွန်ပေးနေပါနေခဲ့ကိုစားပြုပြီးတက်ရောက်နေတာပေါ့နော်ဆိုတော့ကျွန်တော်ဈားထဲမှာသတင်းတွေကြားထားတာပေါ့နော်လူခွေကောင်အထူးတင်းကြီးလာကန်ရဲ့ဒီစီဝေးစီစဉ်ပေါ့မေကွန်ပြောမဲ့အစီအစဉ်ပါတာကိုလည်းကျွန်တော်ကြည့်တဲ့အခါတော့စက်တင်ဘာလ28ရက်နေ့မှာမြန်မာနိုင်ငံကမေကွန်ပြောဖို့အစီအစဉ်ထဲမှာပါပါတယ်ဆိုတော့တမန်ကြီးဥတော်မိုးထွန်အဲ့ဒီနေ့မှာမေကွန်ပြောမယ်မပြောဘူးဆိုတော့ကျွန်တော်တို့ဘယ်လိုများကြည့်လို့ရလဲ
အခုလက်ရှိအခြေအနေထိကတော့သူတို့ဟို27ကနေ29ရက်နေ့ဒီကျင်းပတဲ့အစီအစဉ်ကိုသူတို့က high level panel လို့ခေါ်ပါတယ်။အဲ့ဒါကတော့နိုင်ငံကြီးရဲ့ဟိုကောင်းဆောင်ကြီးတမမလို့ရှိရင်နိုင်ငံကိုကိုစားပြုတဲ့တန်တမန်တွေကဒီဆင်မြင့်မှာပြောကြတာပေါ့နော်။အဲ့တော့အစီအစဉ်အတိုင်းပဲသူတို့အခရာဆင်လိုက်စီစဉ်တဲ့အချိန်မှာမြန်မာနိုင်ငံကိုကိုစားပြုပြောဖို့အတွက်ကတော့29ရက်နေ့မှာစီရင်ရှိနေပါတယ်။ဒါကတော့သူတို့အစီအစဉ်အတိုင်းမှာဒါပေမဲ့အခုချိန်ထိကျွန်တော်အနေနဲ့ဒီဟာနဲ့ပတ်သက်လို့ဟုတ်ပြောဖို့မပြောဘူးတော့ကျွန်တော်သိချာမသိသေးဘူးဒါပေမဲ့အမီစင်းရတော့ဆက်လက်ရှိနေတော့ပါဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီကတဲ့ဂရင်ဘတ်တုံးကဖြစ်ပျက်တခုကျွန်တော်ကြောက်ချင်ပါအဲ့ဒါကတော့ဒီ potential comedy ပေါ့နော်ကုလသမဂ္ဂမှာနိုင်ငံရဲ့ကိုယ်စားပြုမှုနဲ့ပတ်သက်ပြီးဆုံးဖြတ်တဲ့ comedy ဆိုတော့ပုံကိုယ်နိုင်ငံနဲ့ပတ်သက်ပြီးတော့ဒီ comedy ဝင်ရှိနေပြီဒါပေမဲ့ဟလာသတင်းတွေထွက်လာတာအရာတရုတ်နဲ့အမေရိကန်ကအဓိကဥဆောင်ပြီးတော့ထောက်ခွဲမှာညှိနှိုင်းပြီးတဲ့ကုလားလမကမှာမြန်မာနိုင်ငံကိုစားပြုမှုကိုဒါမဲ့နိုဝင်ဘာလအထိဟလာကျိုးစုစုတိတာမရှိသေးတဲ့ sign ထားမယ်အဲ့ဒီနောက်ပိုင်းကျမှဒိုမလာလောက်မှအစောဆုံးဆွေးနွေးမယ်ဆိုပြီးတော့တင်ပြထားတာရှိပါတယ်ဟုတ်ပြီအဲ့ဒီအပေါ်မှာဘယ်လိုနားလည်လို့ရမလဲကျွန်တော်ဘယ်လိုနားလည်ကြည့်ရမလဲ
ဒီဟာကတော့ကျွန်တော်တို့သတင်းမီဒီယာတစ်ခုကနေရေးသားထားတဲ့အကြောင်းအရာဖြစ်ပါတယ်ဒီအတိုင်းဆိုလို့ရှိရင်တော့ဥကြော်မိုးထုံးနဲ့เนาะစစ်ကောင်စီကတင်သွင်းတဲ့ကိုယ်စားလှယ်နဲ့ပတ်သက်ပြီးတော့ဘတုကိုဟိုကိုစားပြုခွင့်ပေးမလဲဆိုတဲ့ဟာနိုဝင်ဘာထိထွက်မှာမဟုတ်ပါဘူးအဲ့ဒါကတော့ကျွန်တော်ပြောမယ်ဆိုရင်ဒီတိုင်းဆက်သွားနိုင်မယ်ဒီတိုင်းဆက်သွားမယ်ဆိုလို့ရှင်တော့ဥကြုံမုံခုနကျွန်တော်ပြောခဲ့သလိုပဲသူ့အနေနဲ့မြန်မာနိုင်ငံတရားဝင်ဟိုကိုယ်စားလှယ်ဖြစ်တယ်အဲ့တော့ဒီမှာသူတို့နဲ့တရားခွင့်နဲ့ပါဝင်ခွင့်သူရှိနေပါလိမ့်မယ်တကယ်လို့သာကျွန်တော်တို့ကဒီနိုဝင်ဘာမှာဒီ credential committee ကအခုဆိုတော့သူတို့အချင်းချင်းတွေ့ရရောရှိပါတယ်ဒါပေမဲ့တရားဝင်เนาะအားလုံးစုပြီးတော့မျက်နှာချင်းစုံကြည့်ပြီးတော့တွေ့ဆုံတဲ့ဟာနိုဝင်ဘာမှာလှုပ်ဆောင်မယ်ဆိုရင်အဲ့ဒီချိန်ကျရင်တော့ကွက်ကွက်ပြပြအဖြေထွက်လာမှာပါအဲ့တော့အဖြေထွက်လာမယ်ဆိုလို့ရှိရင်တော့ဘတုကိုအတိမတ်ပြုမလဲဘတုကိုကိုစားပြည့်ခွင့်ပေးမလဲဆိုရင်အဖြေထွက်လာမယ်အဲ့ဒါမျိုးထွက်လာရင်တော့ထွက်အဲ့ဒီဆုံးဖြတ်ပြီးတော့အတီးပြုတ်လိုက်တဲ့သူကနောက်ထပ် session မှာထပ်ပြီးတော့တက်ခွင့်ရှိနေအောင်မှာပါအခုဒီတိုင်းညင်ညာချက်အတိုင်းဆိုလို့ရှိရင်တော့ဟုတ်ဒီကျွန်တော်သိရှိရခုနသတင်းမီဒီယာရဲ့တင်ပြချက်အတိုင်းဆိုတော့နိုဝင်ဘာမှာထပ်ပြီးတော့သူတို့အနေနဲ့ထုတ်ပြန်မယ်ထုတ်ပြန်တဲ့အခါမှာဥကြုံမိုးထုံးဖြစ်ဖို့အတွက်ပို့ပြီးတော့အလားအလာညားတယ်အ အဲ့တော့ဦးကျော်မိုးထွန်းကအဲ့တိုင်းဖြစ်တယ်ဆိုရင်တော့နောက်ထပ် session တွေမှာဆက်ပြီးတော့တက်ရောက်ခွင့်ရှိမယ်ဆိုတဲ့သဘောမျိုးဖြစ်ပါတယ်ဗ
ျကျွန်တော်တေချာအောင်ထပ်ပြီးပါမယ်ဦးအောင်မျိုးမျိုးမျှော်လင့်ထားတာကဇဝင်းပါမှာ credential company ရဲ့ service ချက်ထွက်လာတယ်ဆိုရင်တော့နံပါတ်ကြီးဦးကျော်မိုးထွန်းဒီမနက်ကကိုဆက်ပြီးတော့ပူစားပြီးတဲ့နံပါတ်ကြီးဖြစ်ဆက်ရှိနေတယ်လို့ဦးအောင်မျိုးမျိုးကပြောလင့်ထားတာပေါ့နော
်ဟုတ်ပါတယ်တတိယမီဒီယာရဲ့ပြောကြားချက်ရဲ့နောက်တစ်ခါဒီကုလသမဂ္ဂရဲ့ကိုယ်စားလှယ်ကြီးကြားထဲမှာပြောကြားချက်တွေကျွန်တော်ကြည့်မယ်ဆိုရင်တော့ဦးကျော်မိုးထွန်းကိုမြန်မာနိုင်ငံရဲ့ဒီကိုယ်စားလှယ်ဖြစ်ဆက်လက်ပြီးတော့တာဝန်ပေးပြီးတော့ဟိုအတိအမှတ်ပြုမယ်ဆိုတဲ့သဘောမျိုးဖြစ်ဖို့များပါတယ်။ဒါကဒါဖြစ်နိုင်တဲ့အခြေအနေအများဆုံးမှာဖြစ်နိုင်ခြင်းပုတ်အခြေအနေအနည်းဆုံးကတော့စစ်ကောင်စီကနေကျွန်တော်အမည်စင်းတင်သွင်းထားတဲ့သူကိုလက်ခံမှုကဖြစ်နိုင်မှုအနည်းဆုံးမှာ။ဒါပေမဲ့ထုတ်ပြန်ကြေညာပြီးမှဟန်ရာဂိုင်နှုန်းအဖြစ်ကျွန်တော်ပြောလို့ရပါမယ်။နေရာတိုင်းမှာဘတော်မှအချိန်ညကံတေကံမပြောလို့မရနိုင်သေးဘူးကြီးညာမှပူပြီးတော့တည်ကြပါလိမ့
်မယ်ဗျမှန်ပါတယ်နိုင်ငံတကာတိုင်ငင်းတမန်ငင်းဆိုတော့ပူပြီးတော့ယူထွေးနေနေတာပေါ့နော်ဆိုတော့အခုအချိန်ဒီစုံလုံးပေါ့နော်ကျွန်တော်တို့ကုလသမဂ္ဂထွေထွေးညီလာခံဘက်ကနိုင်ငံကူစားပြမှုအချိန်ဒီကုလသမဂ္ဂလူ့ကြုံရေးကောင်ထွေထွေးလူ့ခွင့်ရေးကောင်စီမှဆွေးနွေးနေကြတဲ့အချိန်ဒီကျွန်တော်အေးပေါ့ပါအယုံဆိုင်တဲ့အချိန်ဒီဒီစုံလုံးကိုချုပ်ပြီးတော့ကြည့်ပြီးတော့ပြောမယ်ဆိုရင်ဒီတစ်ချိန်မြန်မာနိုင်ငံနဲ့ပတ်သက်ကတည်းကတန်ကင်းတမန်ကြီးထူဖောက်မှုဥပမာမျိုးဘယ်လိုလုံးတက်ပါတယ်လဲဥပမာမျိုးတို့ရဲ့ထူဖောက်မှုနဲ့စစ်ကောင်စီဘက်ကတန်ကင်းတမန်ကြီးကထူဖောက်မှုနဲ့ဥပမာမျိုးတို့ဘယ်လိုသုံးသပ်ထားပါလဲကိုအားတာပြီလားသူတို့အားရောပြီလားသူမတင်ကိုမတင်လားဘယ်လိုရှိလဲ
နိုင်ငံတကာတန်တမန်ကြီးရအခင်းချင်းရကြည့်မယ်ဆိုရင်ကျွန်တော်တို့ရဲ့နိုင်ငံတကာတင်ကဗျူဟာမှာအောင်မြင်တယ်လို့ကျွန်တော်ပြောလို့ရပါတယ်ကျွန်တော်တို့ဆိုတာ NUG အစိုးရလည်းဖြစ်တယ်လို့လူအခွင့်အရေးလိုလားတဲ့ဒီမိုကရေစီလှုပ်ရှားမှုတစ်ခုလုံးရဲ့ဟိုအောင်မြင်မှုလို့ပြောလို့ရပါတယ်။ဒါကြောင့်အောင်မြင်မှုပြောလဲဆိုတော့အရင်တော့ဒီကျွန်တော်တို့88တုန်းကအာဏာသိမ်းတော့ဆိုလို့ရှိရင်တော့စစ်ကောင်စီကချက်ချင်းအာဏာသိမ်းတယ်။နောက်ရက်ဒီမှာနိုင်ငံတကာမှာသူ့ကို de facto နော်ဟိုအစိုးရအနေနဲ့ချက်ချင်းအသိမှတ်ပြုတယ်။အခုချိန်အထိကျွန်တော်တို့ခုနလကြော်ခဲ့ပါပြီ။စစ်ကောင်စီကိုအစိုးရဖြစ်အသိမှတ်မပြုတဲ့အရာတွေဖြစ်နေတယ်။အချိန်ထဲမှာပဲကုလသမဂ္ဂမှာသူတို့ကိုတက်ရောက်ဖို့အတွက်တရားဝင်ဟိုခန့်အပ်ပြီးတော့အတိအမှတ်ပြုတာတွေကျွန်တော်တို့မရှိသေးပါဘူး။ဒါကကျွန်တော်တို့ရဲ့ပထမအဆုံးအောင်မြင်မှုဖြစ်ပါတယ်။ဒီအချိန်မှာကျွန်တော်တို့ပြောမယ်ဆိုရင်တော့စံပွဲမှာကျွန်တော်တို့ကဒါဘယ်လိုမျိုးဖြစ်သွားပြီလဲဆိုလို့ရှိရင်တော့ဟိုအောင်မှတ်ကိုကောင်းကောင်းကြီးကျော်သွားပြီပေါ့ဗျာ။ဂုံနူးဝင်လားမဝင်လားတော့ကျွန်တော်တို့မသိသေးဘူး။ဂုံနူးဝင်တယ်ဆိုတာတော့နောက်ထပ်ကျွန်တော်တို့ဒီအပေါ်မှာမူတည်ပြီးတော့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုဒီအပိုင်းကတော့ကျွန်တော်ဆက်ပြီးတော့ဂုံနူးဝင်အောင်ဆက်ကြိုးစားမယ်။တကယ်လို့ဒါနိုင်ငံကြီးကနေစစ်ဒီကောင်စီရဲ့လှုပ်ဆောင်မှုကြောင့်သူတို့ကိုအတိအမှတ်မပြုတဲ့အပြင် NUG ကိုတရားဝင်အစိုးရဖြစ်အတိအမှတ်ပြုတော့ကျွန်တော်တို့ကအမှတ်ပြအောင်မြင်တဲ့အဆင့်ထိရောက်တယ်လို့ပြောနိုင်ပါတယ်အခုချိန်ထိကတော့ကျွန်တော်တို့နိုင်ငံတကာရဲ့စံမွဲမှာကျွန်တော်အောင်ချက်ကိုကောင်းကောင်းကြုံလုံပြီးတော့ဂုံနူးတန်းဝင်မှုအတွက်ဂုံနူးအမှတ်ဝင်မှုအတွက်ရောက်သွားနေတဲ့အချိန်ပြီးတော့ရောက်နေပါပြီဗျအ
ောင်ချက်အောင်မှတ်ကတော့ကောင်းကောင်းရထားပြီဂုံလူရောင်းဝင်ဖို့အဆင့်ရောက်နေပြီအဲ့ဒီအခြေအနေကိုညီမပြည်တွင်းနိုင်ငံရေးတဲ့ကျွန်တော်တို့ပြောင်းကြည့်လိုက်ရင်ညီမနိုင်ငံရေးညီမပြည်တွင်းနိုင်ငံရေးလက်ရှိအခြေအနေနဲ့ပြောင်းဆိုပြီးတော့အတိတ်ပဲဖွင့်ဆိုကြည့်လိုက်ဘယ်လိုအတိတ်ပဲမျိုးရမလဲ
ဘယ်လိုအတိတ်ပဲမျိုးလဲဆိုတော့ကျွန်တော်တို့တစ်ခုနဲ့တစ်ခုကတော့အပြန်အလှန်ဆက်ဆက်နေတာပါနော်နိုင်ငံတကာမှာဘာကြောင့်ဒီလိုမျိုးကျွန်တော်တို့အခုချိန်ဒီစစ်ကောင်စီကိုလက်မခံနိုင်သေးလဲဆိုလို့ရှင်တော့ပြည်တွင်းမှာရှိနေတဲ့အင်အားစုတွေရဲ့နှီးမျိုးစုံဖက်ဆက်လက်စန့်ကျင်နေမှုပါ CDM ကိစ္စတွေကျွန်တော်ရှိနေတယ်နောက်တစ်ခါကျွန်တော်တို့အခုချိန်ထိဟိုပူးပေါင်းဆောင်ရွက်မှုမရှိဘဲနဲ့စန္ဒပြပြီးလှုပ်ဆောင်နေတဲ့ခွန်အားတွေရှိတယ်အဲ့ဒါကြောင့်မလို့ဒီဟာကပြည်သူလူထုကိုယ်တိုင်ကဒီကျွန်တော်တို့ဒီအာဏာသိမ်းစစ်ကောင်စီကိုလက်မခံဘူးဆိုတဲ့အချက်ကြောင့်နိုင်ငံတကာကပို့ပြီးတော့ဒါကိုဟိုသဘောပေါက်လာဖြစ်ပါတယ်။နောက်ပြည်ရင်းမှာစစ်ကောင်စီနေနဲ့တကယ့်ကိုနောက်ဆုံးဗျမ်းပဒါတွေဖြစ်ပြီးတော့အကုန်လုံးမဲမဲမြင်မြန်လိုက်ပစ်မယ်ဆိုတဲ့ပုံစံကိုလှုပ်ဆောင်တဲ့ဟာတစ်ခုကလည်းကျွန်တော်နိုင်ငံတကာမှာတကယ့်ဒါစစ်ကောင်စီနေနဲ့စစ်ရာဇဝတ်မှုเนาะလူသားချင်းမျိုးနွယ်တစ်ခုလုံးကျူးလွန်တဲ့ရာဇဝတ်မှုဖြစ်ဟိုကျူးလွန်နေတဲ့ရာဇဝတ်မှုတွေကျူးလွန်နေတဲ့သူတို့ကအမှန်တော့တိုင်းပြည်အုပ်ချုပ်တဲ့အာဏာနဲ့မထိုက်တန်မဲနဲ့เนาะနိုင်ငံတကာတရားရုံးကျိုးစင်နေပဲထိုက်တန်နေဆိုတဲ့ပုံစံကိုပြနေတယ်။အဲ့တော့အထဲမှာလှုပ်ဆောင်တဲ့အာကောင်ချက်ရဲ့အောင်မြင်မှုတွေကကျွန်တော်တို့နိုင်ငံတကာမှာသွားပြီးတော့အကျိုးသက်ရောက်တာဖြစ်ပါလေ။အဲ့တော့တကယ်လို့သာကျွန်တော်တို့က နိုင်ငံတကာမှာဘယ်လောက်ထိပဲကျွန်တော်တို့ပြောခုနလိုပြည်တွင်းရဲ့လှုပ်ရှားမှုတွေပြည်တွင်းမှာရှိနေတဲ့သူတွေရဲ့ကြိုးပမ်းမှုတွေမပါရင်တော့ဘယ်လို့မှဖြစ်မှာမဟုတ်ပါဘူး။အဲ့တော့တစ်ခုနဲ့တစ်ခုအပြန်အလှန်ဆက်ဆက်နေတယ်ဆိုတဲ့အကြောင်းအရာရဲ့နောက်တစ်ခါနိုင်ငံတကာဖိအားကလည်းကျွန်တော်မဖြစ်မနေလိုအပ်တယ်ဆိုတာပြနေပါတယ်။တကယ်လို့သာကျွန်တော်တို့ကနိုင်ငံတကာမှာမြမအကြောင်းအရာမရှိတော့ဘူး။မြမပေါ်မှာစိတ်ဝင်စားမှုမရှိရင်ကဘာမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကကျွန်တော်တို့မြန်မာနိုင်ငံပေါ်လွှမ်းမိုးသွားနိုင်တယ်။ပြည်တွင်းမှာဖြစ်တဲ့အကြောင်းအရာကိုဘယ်သူမှမသိတော့ဘူး။အဲ့ဒါမျိုးဆိုတော့ကျွန်တော်ပြည်တွင်းမှာဟိုအခန်းတကားပိတ်ပြီးတော့နော်အကုန်လုံးလှုပ်ချင်လို့လှုပ်မယ်ဆိုတဲ့ပုံစံမျိုးမဖြစ်ဖို့အတွက်နိုင်ငံတကာဖိအားကလည်းအရေးကြီးတယ်ဆိုတဲ့အကြောင်းအရာကိုတက်တယ်ပြနေပါတယ်ဗျ
။ဟုတ်ကဲ့ခင်ဗျ။ပုံမျိုးမင်းဗာများတက်ပြီးတော့ပြည့်စက်ပြောခြင်းပါလိမ့်မယ်ခင်ဗျ။အ
ဲ့တော့ကျွန်တော်တို့ဘက်ကတော့ဒီအဖြစ်မှန်တွေကိုတကယ်ရရှိအောင်လှုပ်ဆောင်ပြီးတော့အစီအင်ခံစားတင်သွင်းနိုင်ရှိပါတယ်။နောက်ပြီးလို့ရှိရင်တော့ကျွန်တော်တို့ကိုယ်တိုင်ဟိုကိုစားပြုမပြောနိုင်သည့်တိုင်အောင်တက်ရောက်နေတဲ့နိုင်ငံတွေနဲ့ကျွန်တော်တို့နိုင်ငံချင်းချိတ်ဆက်မှုလှုပ်ဆောင်နေပါတယ်။ကျွန်တော်တို့ကိုစား high panel high level panel မှာမြန်မာနိုင်ငံအကြောင်းပြောဖို့အတွက်လည်းကျွန်တော်နိုင်ငံတွေနဲ့ညှိနှိုင်းထားတာရှိတယ်။တစ်ချိန်တည်းမှာလည်းပြောရုံနဲ့မကဘဲနဲ့ talking တခု not speak out တခုလည်းမကဘဲနဲ့ special action ဆိုတဲ့ခေါ်တဲ့ပုံမှုပြီးတော့ထိရောက်တဲ့လုပ်ငန်းတွေလှုပ်ဆောင်မှုအတွက်လည်းနိုင်ငံတစ်ခုချင်းလိုက်ဖြစ်ပါစေနိုင်ငံတွေအများကြီးနဲ့ပတ်သက်ပြီးတော့လည်းကျွန်တော်လှုပ်ဆောင်နေပါတယ်။အဲ့ဒီအချိန်မှာတန်ကင်းတမန်ကင်းဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဟိုအချိန်ကဟိုနည်းနည်းလေးကျွန်တော်ဖြစ်ချင်တယ်လို့အခုချက်ချင်းရေတွင်တူအခုချက်ချင်းရေကြီးတောက်ဆိုတဲ့ပုံစံမျိုးဖြစ်နိုင်တော့နားလည်ပေးပါ။တစ်ဖက်မှာလည်းပြည်တွင်းမှာလူတွေဒီနဲ့အသက်တွေပေးဆက်ရင်းနဲ့ဟိုဒီကေအားမလို့အားများဖြစ်တဲ့ဆိုတဲ့အတန်တွေကြားပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့စစ်ကောင်စီကိုဖယ်ရှားနိုင်မှုအတွက်နှီးပေါင်းစုံပြည်တွင်းတိုက်ပွဲကိုကျွန်တော်တို့နိုင်ငံတကာတိုက်ပွဲတွေရောဟန်ချက်ညီနေဆင်နွှဲနေပါတယ်အားမလျှော့ပါနဲ့အမှန်တရားအတွက်ကျွန်တော်တို့အကောင်းဆုံးပေါ်ဆောင်နိုင်မယ်ဆိုတော့စိတ်ထားမျိုးနဲ့တယောက်ကိုတယောက်နားလည်ပြီးတော့လက်တွဲဆောင်ရွက်ပါလို့မှတ်ကြားလိုပါတယ်ခင်ဗျဟ
ုတ်ကဲ့ပါဦးအောင်မျိုးမင်းအခုလိုနည်းနည်းချက်တွေကြားပြတဲ့အတွက်ပြည့်စုံတင်ပါတယ်ကျန်းကျန်းမာမာနဲ့ဖြစ်ဖြစ်နဲ့ပန်းတိုင်းကိုအရင်ဆုံးကြောက်နိုင်ပါစေခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်တို့ဒီနေ့ယုံကြည်ခြင်းနဲ့ဆက်လက်ပြီးတော့ခြေတက်သွားမှာဖြစ်ပါတယ်အရေးတော့ပုံအောင်ရမယ
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 40 50တိတို့ကနေဖမ်းယူနားဆင်နေကြတာဖြစ်ပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုမတ်အင်ချင်းနိုင်ပြောပြပေးပါမယ်
မြန်မာနိုင်ငံအပအဝင်ကမ္ဘာပေါ်ကနိုင်ငံတချို့မှာနိုင်ငံရေးပြဿနာတွေကိုအင်အားသုံးဖြေရှင်းမှုတွေရှိနေတဲ့အပေါ်ကုလသမဂ္ဂအတွေ့အမှုချုပ်ကသတိပေးလိုက်ပါတယ်။ကုလသမဂ္ဂအတွေ့အမှုချုပ်အန်တီယိုနီယိုဂူတာရက်စ်ကအင်္ဂါနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောကြားရမှာအဲ့ဒီလိုသတိပေးလိုက်တာနဲ့တဆက်တည်းတရုတ်နဲ့အမေရိကန်ရဲ့တင်းမာမှုကြောင့်လည်းလုံခြုံရေးကောင်စီမှာအင်အားစုပေါင်းစုံဗတ်ပေါင်းစုံပါဝင်ဖြေရှင်းဆောင်ရွက်နိုင်ရေးကိုအခက်အခဲအဟန့်အတားတွေဖြစ်စေတယ်လို့ပြောဆိုပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့86ကြိမ်မြောက်အထွေထွေညီလာခံကိုတက်ရောက်လာတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်နဲ့အင်္ဂါနေ့ကတရားတွေ့ဆုံခဲ့ပါတယ်။အင်္ဂါနေ့နှောင်းပိုင်းမှာတော့သမ္မတဘိုင်ဒန်ဟာဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့လည်းတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်မှတ်တမ်းတင်ခဲ့ဘူးသမျှအနိုင်ဆုံးအဆင့်ကိုရောက်နေတယ်လို့ Freedom House ကပြောပါတယ်။ကမ္ဘာတဝန်းအင်တာနက်လွတ်လပ်ခွင့်ကိုစောင့်ကြည့်လေ့လာပြီးနှစ်စဉ်အစီရင်ခံစာထုတ်ပြန်နေတဲ့ Washington DC အခြေစိုက် Freedom House အဖွဲ့ရဲ့မနေ့ကအစီရင်ခံစာမှာအဲ့ဒီလိုဖော်ပြထားတာပါ။ဆူဒန်နိုင်ငံမှာအင်္ဂါနေ့ကအောင်မြင်မှုမရခဲ့တဲ့အာဏာသိမ်းမှုကိုသမ္မတဟောင်းအိုမာအယ်ဘာရှာနဲ့ဆက်နွယ်နေတဲ့စစ်တပ်နဲ့နိုင်ငံရေးသမားတွေကပူးပေါင်းစီစဉ်ခဲ့တာဖြစ်တယ်လို့ဆူဒန်ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒေါက်ကရုတ်တံကနေကြေညာခဲ့ပါတယ်။အခုလိုအာဏာသိမ်းဖို့ဆိုတဲ့ဂျိုးပန်းမှုဟာဆူဒန်နိုင်ငံမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုမီးမောင်းထိုးပြခဲ့တာဖြစ်တယ်လို့ပြောပါရရှင်။
နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုမိုင်းအချင်းနိုင်ပြောပြခဲ့တာပါရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်တွေရဲ့အပေါင်းကနေကင်းရှင်းပြီးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOA ကိုအပိနာစင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမ Thank you type ပ
This program has come to you from the Voice of